ကဲယနေ့ပြုတဲ့ကုသိုလ်ရေဖို့ဘာကကိုကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းကိုအမြတ်တမ်းပေးဝေမှုမိမိတို့အတွက်လည်းပဲနိဗ္ဗာန်ကြည်မှန်ပြီးတော့ရှေ့ဆက်ချမှုမပြုလို့မိမှာနုမောဒနာတရားဟောကြားပေးမယ်ပေါ့ယနေ့သာသနာတော်နှစ်2549ခုနှစ်ကောဇာတက်ကြရ1368ခုနှစ်တဘူရွဲလာပြည်ကျော်14ရက်တဘူရွဲလာကွယ်နေ့ခရစ်နှစ်2006ခုနှစ်ဖေဖော်ဝါရီလ26ရက်တနင်္ဂနွေနေ့မှာနှစ်ဖက်တော်မိဘများအားမူထားပြီးတော့သခိုင်းမျိုးရထောင်ရက်မှနေတိုင်းနဲ့ဥညင်လွင်ဒေါ်မာမြင့်တာမောင်မြင့်မြတ်သူမိသားစုတို့က၅နှစ်မြောက်၅ကြိမ်မြောက်ဖြစ်ပြီးသခိုင်းတော်ရဲ့မြတ်ဆက်ချက်ကြောင့်တိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတယ်ပေါ့အကြောင်းခန္ဓာကတော့ဥညင်လွင်လေ45နှစ်ပြည့်မြောက်တဲ့မွေးနေ့မင်္ဂလာနဲ့တားဖြစ်သူမောင်မြင့်မြတ်သူရဲ့34နှစ်ပြည့်မြောက်တဲ့မွေးနေ့မင်္ဂလာနှစ်ရက်ကိုအကြောင်းပြုပြီးတော့တန်ဃာတို့190ကျော်တို့အားအာယုံခါမှာအာယုံခါနေ့လေခါတို့မှာမွန်မြတ်တော်ခဲဝဲဘောဇင်များဆက်ကပ်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုဖိတ်မှန်ထားတဲ့အပရိသတ်တွေကိုလည်းပဲတရားဖြူဝေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာအနေနဲ့နဝကမ္မဝတ္ထုငွေ1000ကျပ်လူဒန်းချင်းကျောင်းတိုက်တန်ဓိကအဖြစ်နဲ့ရေဆက်ချတဲ့ငွေကြေးရနှစ်စုံလူဒန်းချင်းဥတန်းကိုတော်ခင်မြင့်မိသားစုကိုလည်းပဲနဝကမ္မ5000ကျပ်ကိုဓမ္မပူဇာခြင်းလူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုကြတယ်ယခုနှစ်ပါဆိုရင်5နှစ်မြောက်5ကြိမ်မြောက်ရှိပြီပေါ့အဲ့တော့အလုံးဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့ဟိုတုန်းကလည်းပဲခါးလျော်စွာတော့ဟောဘူးတယ်ပေါ့အာလုံကျင့်သုံးသင်ကျင့်သုံးထိုက်တဲ့ဒီတန်ယုတ်တနိကေမှာလာရှိတဲ့ဂဟထဝန္ဒနာတုတ်တံကိုပဲဟောပေးမယ်ဒီတုတ်တံကိုတရားမင်းကနေပြီးတော့ပြောတဲ့စကားပေါ့ဒီစကားကိုမြတ်စွာဘုရားကလူပြည်တာဝတိပြည်ဇေတဝန်เจ้าမှာယဟန်ပရိသတ်ဘေခုနီပရိသတ်လူအမျိုးသားပြိသက်လူမျိုးသမီးပြိသက်ဆိုတဲ့ပြိသက်၄ပါးမှာပြန်လည်ပြီးတော့ဟောကြားခဲ့တယ်ပေါ့အဲ့တော့ပြောတဲ့ဆိုတဲ့ဇာကအနေနဲ့အပေါ်ယံကြည့်ရင်တော့တရားမင်းပြောဆိုတဲ့ဇာကလို့အမှတ်တမှတ်ထင်စရာရှိတယ်တရားမင်းဆိုတာလည်းဘုန်းကြီးတို့ရိုးရိုးပုထုဇဉ်မဟုတ်ပါဘူးသောတာပန်အရိယတာဝကဖြစ်ပါတယ်အဲ့တော့တရားမင်းဖြစ်တဲ့သောတာပန်အရိယတာဝကနေပြီးတော့ပြောလိုက်တဲ့ဇာကကိုမြတ်စွာဘုရားကသူရဲ့ဉာဏ်တော်နဲ့ကြည့်လိုက်တဲ့အခါမှာဒါတွေဟာအလုံးဖျားဟောတဲ့အာနဲ့ထက်တူကြနေတဲ့အတွက်မြတ်စွာဘုရားကလူပြည်မှာပြန်ပြီးတော့ဟောကြားခဲ့တဲ့အခါမှာဒါဟာတရားမင်းပြောပြီးမယ်လို့မြတ်စွာဘုရားပြောတာနဲ့တထက်သေးပဲကြားတယ်လို့ဒီလိုပဲယူဆရပါတယ်ဒါဟုတ်ပဲတန်ခိုင်နာတင်မထေရရပထမတန်ခိုင်နာတင်တော့လည်းပဲရှင်မာကတ္တပမှုရှိတဲ့ထေရရဒါဟုတ်တန်ယုတ်တနိကေသက္ကတာဝကတန်ယုတ်မှာစုပေါင်းပြီးတော့တန်ခိုင်နာတင်ခဲ့တယ်နောက်နှစ်ပေါင်းတရားကျော်တဲ့အခါဒုတိယတန်ခါရဏနောက်ဆုံးမှာမင်းတို့မင်းကြီးလက်ထက်မှာဆတ္ထတန်ခါရဏပင်စမတန်ခါရဏတင်ပြီးတော့ဝန်ကြီးချုပ်ဦးနုလက်ထက်မှာဆတ္ထတန်ခါရဏတင်နေတယ်အားလုံးပဲထေရဝါဒတန်ခါတော်တွေရဲ့အတီးပြုတ်လာတယ်မြတ်စွာဘုရားပြန်လဲဟောကြားခဲ့တဲ့အတွက်မြတ်စွာဘုရားပြောတဲ့ဟောတဲ့စကားတော်တွေပဲဆိုတာဒါယုံမတန်တရားရှိစရာမလိုဘူးပေါ့အဲ့တော့ဒီတရားကိုနာယူလိုက်တဲ့အခါမှာဘာတွေသင်ခန်းစာထွက်လာမလဲဆိုတော့တရားမင်းပြောတဲ့စကားတွေမှာတန်ဃာတော်ရှင်မြတ်တွေကိုပူဇော်တယ်တဲ့ဒါပေမဲ့လို့ငါကိုယ်ကိုယ်ရဲ့ပူဇော်တဲ့တန်ဃာတော်ရှင်မြတ်တွေဟာတွေ့ကြရတန်ဃာတော်ရှင်မြတ်မဟုတ်ဘူးဒီလိုဂုံနေနဲ့ပြည့်စုံတယ်ဆိုပြီးတော့တရားများကပြောလိုက်တယ်ပေါ့အဲ့ဒီပြောတဲ့တရားကိုယနေ့ဥမြင့်လင်တော်မှာမြင်တဲ့တကောအာလုံတော်ပြိပတ်တွေနာယူပြီးတဲ့အခါမှာဩတရားများကဒီလိုတန်ဃာတော်ရှင်မြတ်တွေကိုစိတ်ကကိုကိုွယ်တယ်ဒါကိုမြတ်စွာဘုရားကလည်းပဲထောက်ခံပြီးတော့ဟောကြားတယ်အဲ့တော့ငါတို့လည်းပဲဒီလိုအရိယသူတော်ကောင်းတွေကိုးကွယ်တဲ့တန်ဃာတော်ရှင်မြတ်တွေကိုစိတ်ကကိုးကွယ်ပူဇော်မယ်ဆိုရင်ဒါမိမိတို့အတွက်ဒီတရားဟာလမ်းပြတယ်လို့ဖြစ်သွားပါတယ်ဒါကြောင့်မိမိတို့ဟာလည်းပဲသူများသွားတယ်လို့မသွားခဲ့နဲ့ဖျားစားတဲ့သူတော်ကောင်းတွေဘလို့ပြောတယ်လဲဖျားစားတဲ့သူတော်ကောင်းတွေကဘလို့နှစ်သက်တယ်လဲဆိုတာသိပြီးတော့ဒါမျိုးကြင်ကြံတယ်လို့ရှိရင်ရိုးရိုးလူသားတွေကလည်းခွဲထွက်သွားနိုင်တယ်တဲ့အဲ့တော့တန်ဃာတော်ကိုပူဇော်လိုက်လို့ရှိရင်တန်ဃာတော်ရင်ပူဇော်ရရောက်တယ်လားဆိုတော့မဟုတ်ပါဘူးတန်ဃာတော်ရှင်မြတ်တရဲ့နှလုံးသားထဲမှာဖះရှင်ဟောကြားတော်မူခဲ့တဲ့တရားတော်တွေဆိုတာကိန်အောင်နေပါတယ်အဲ့တော့တန်ဃာတော်ရှင်မြတ်တွေကိုပူဇော်လိုက်လို့ရှိရင် တရားတော်ကိုလည်းပဲကိုယ်ကိုယ်ပူဇော်ပြီးသားဖြစ်သွားတဲ့ဓမ္မန္တရဏံကိစ္စမီဆိုတဲ့ကိစ္စလည်းပဲပြီးသွားပါတယ်။မြတ်စွာဘုရားကတခါပုံနာတယောက်ကိုမိန့်တော်မူတဲ့စကားဟာပုံနာကဖျားကိုလည်းပဲကိုယ်ကိုယ်တက်တယ်ပေါ့။တန်ခါကိုလည်းကိုယ်ကိုယ်ရတာမျက်စိနဲ့မြင်တယ်။တရားတော်ကိုဘလို့ကိုယ်ကိုယ်ရမှာလဲဆိုတော့မြတ်စွာဘုရားကအရှင်အနန္တကိုညွှန်ပြပြီးတော့ဒီလိုပရိယတ္တိတက်ကျွမ်းတဲ့စာပေကျမ်းကတက်တဲ့တန်ဃာတော်ရှင်မြတ်တွေသီလသိက္ခာသမာဓိရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုကိုးကွယ်လိုက်တရားတော်ကိုလည်းပဲကိုးကွယ်ပူဇော်ပြီးသားဖြစ်သွားတယ်တဲ့သူတို့ရဲ့နှလုံးသားထဲမှာဓမ္မခန္ဓာတွေကိန်းအောင်နေတဲ့အတွက်တရားပန္နာတိုက်ကြီးတွေလည်းပဲတူတယ်ဆိုတဲ့ကြောင့်မိန့်တော်မူခဲ့တယ်ပေါ့အဲ့တော့ဒါကြောင့်မို့ဒီတန်ဃာတော်ကိုကိုးကွယ်လိုက်လို့ရှိရင်တန်ဃာတော်ကြီးရဲ့နှလုံးသားထဲမှာကိန်းအောင်နေတဲ့ပိဋကတ်တွေတရားတွေကျင့်စဉ်တွေရှိနေတဲ့အတွက်တရားတော်ကိုလည်းပဲကိုယ်ကိုယ်ပူဇော်ပြီးသားဖြစ်သွားတယ်ပေါ့နောက်ပြီးတော့ဖះကိုလည်းပဲကိုယ်ကိုယ်ပူဇော်ပြီးသားဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားကပရိနိဗ္ဗာန်စံဃာနည်းမှာမိန့်တော်မူခဲ့တာရှိတယ်ယောအာနန္ဒမယဓမ္မောစဝိနယောစဒေတိတော်ပညတ်တော်တောမမစ္စိနာတတ်ထာတဲ့အာနန္ဒတဲ့သင်တို့ကငါဘုရားကဓမ္မဆိုတဲ့တုတ်တန်ဒီအဘိဓမ္မာတွေကိုဟောကြားခဲ့တယ်ဝိနည်းရဆိုတဲ့စီကံနေကိုလည်းပဲဟောကြားခဲ့တယ်။အဲ့ဒီတုတ်တန်ပိဋကဝိနည်းပိဋကအဘိဓမ္မာပိဋကဆိုတဲ့တုတ်တန်ပိဋက၃ပုံနေဟာတဲ့။ငါဖရာပရိနိဗ္ဗာန်ဆံလို့ရှိရင်တင်တို့ရဲ့ဆရာဖရာဖြစ်နေတယ်။နေရစ်လိမ့်မယ်တည်ရှိလိမ့်မယ်။ပိဋက၃ပုံမပြတ်သမျှမပြောက်သမျှဖရာပရိနိဗ္ဗာန်ဆံတယ်လို့မခေါ်ဘူးဆိုရင်မြတ်စွာဘုရားကပိဋကတ်သုံးပုံကိုသူ့ရဲ့ကိုစားထားခဲ့တဲ့အတွက်ပိဋကတ်သုံးပုံမြန်မာနိုင်ငံမှာရှိနေသမျှဖျားရှိသေးတယ်တတ်တော်ထင်ရှားရှိသေးတယ်လို့ဒီလိုပြောလို့လည်းပဲရပါတယ်ရှေးဆရာတော်တွေကဘလောက်ထိမိန့်တော်မူတယ်လဲဆိုတော့ဒီအက္ခရာဧကမေကင်စဗုဒ္ဓရူပတမန်တိယတဲ့အက္ခရာတလုံးဆိုတော့ဖျားတစုနဲ့တူတူပဲတဲ့မိမိတို့ပရိတ်ကြီးတွေရနေတယ်မေတ္တာသုံးဆိုရင်အက္ခရာတွေအများကြီးရှိတယ်မေတ္တာတုတ်တတုတ်ကိုအာကုန်ဆောင်နိုင်ပြီဆိုရင်ကိုယ့်ရဲ့နှလုံးသားထဲမှာဖျားအဆူပေါင်းများစွာတည်ပြီးသားလည်းပဲဖြစ်သွားပါလေ။တန်ဃာတော်ရှင်မြတ်တေကိုကိုယ်ကိုယ်ပူဇော်ပြီဆိုရင်တော့တန်ဃာတော်ရှင်မြတ်တေရဲ့မိမိတို့ရဲ့စာပေကျမ်းဂန်ဒီအလုံးနေစဉ်နေစဉ်နေရောညာရောသင်အံပို့ချနေကြတော့ပိဋကတ်ကျမ်းစာတွေတန်ဃာတော်ရှင်မြတ်တေရဲ့နှလုံးသားထဲမှာကိန်းအောင်နေတော့တန်ဃာတော်ရှင်မြတ်တေကိုရှစ်ခုပူဇော်လိုက်ပြီဆိုရင်ဖျားအဆူပေါင်းများစွာကိုယ်ကိုယ်ပူဇော်ပြီးသားလည်းပဲဖြစ်တယ်လို့အလုံးသာရှိဦးစွာနားလည်သိခြင်းနဲ့ပေါ့ဒါကြောင့်မို့ဒီတရားမင်းကသူကိုယ်ကိုယ်ပူဇော်တဲ့တန်ဃာတော်ရှင်မြတ်တေကဒီလိုဒီလိုဂုံအင်္ကာရီနဲ့ပြည့်စုံတယ်လို့ပြောလိုက်တဲ့နေ့ပြင်နဲ့တရားတော်ကိုလည်းပဲပူဇော်ပြီးသားဖြစ်သွားတယ်အဲ့ဒီတရားတော်ဒီပြင်အခရာတလုံးဟာဖျားတစုနဲ့တူတဲ့အတွက်ဖျားကိုလည်းပဲပူဇော်ပြီးသားဖြစ်သွားတယ်နေရီလှည့်ပြီးတော့ဖျားရှိခိုးတယ်ဖျားဖူးတယ်ဆိုတာတဲ့အဲ့ဒီပိဋကတ်တော်တွေကိုရှစ်ခိုးတာပို့ပြီးတော့ဖျားဖူးတာနဲ့နှီးဆက်တယ်ဆိုတဲ့အကြောင်းရှေးဆရာတော်တွေကလည်းပဲအမိန့်ရှိခဲ့တယ်ပေါ့နောက်ပြီးတော့တရားမင်းကပြောတယ်ပေါ့ငါဟာတဲ့တန်ဃာတော်ရှင်မြတ်တွေကိုတော့ပူဇော်တာမဟုတ်သေးဘူးတဲ့ခါအားလျော်စွာအကြောင်းအားလျော်စွာသာသနာ့ဘောင်သို့မဝင်ရောက်နိုင်တဲ့အမျိုးသားအမျိုးသမီးတွေရှိသေးတယ်လေအဲ့ဒီအမျိုးသားအမျိုးသမီးတွေကလည်းပဲကိုကျင်တရားကောင်းပြီးတော့သူတော်ကောင်းစိတ်တဲ့ရှိတဲ့အမျိုးသားအမျိုးသမီးတွေရှိတယ်တဲ့အဲ့ဒီအမျိုးသားအမျိုးသမီးတွေကိုလည်းပဲငါဟာရှစ်ခုပူဇော်မြတ်နိုးနေတာပါလို့ဒီလိုပြောတဲ့စကားလေးပါတယ်ပေါ့အဲ့တော့တရားမင်းရှစ်ခုမြတ်နိုးပူဇော်တဲ့လူပုဂ္ဂိုလ်အမျိုးသားအမျိုးသမီးရဲ့အင်္ဂါကိုသိပြီဆိုလို့ရှိရင်ဒီတရားကိုနာယူပြီးတော့ယနေ့တက္ကရာကမတွေကဘယ်လိုကျင့်ရမလဲဆိုတော့တရားမင်းရှစ်ခုတာမရှစ်ခုတာအရေးမကြီးပါဘူးဒီတရားတော်အတိုင်းတရားမင်းပြောတဲ့အတိုင်းဖျားဆတဲ့သူတော်ကောင်းတွေမိန်ကြားတော်မူတဲ့အတိုင်းလိုက်နာကျင့်သုံးလိုက်လို့ရှိရင်ကိုယ့်ဘဝဓမ္မအားဖြင့်မြင့်တက်သွားမယ်ပစ္စည်းဥစ္စာမမြင့်တက်တော့မှစိတ်တက်တယ်မြင့်မြတ်လာမယ်ဆိုရင်ဒီတရားကိုငါတို့လည်းပဲလိုက်နာကျင့်သုံးမယ်ဆိုပြီးတော့ဒီလိုစိတ်တက်နဲ့နာယူရပါတယ်ဒီတရားမင်းစားတဲ့သူတော်ကောင်းတွေမြင့်နိုးတယ်ချစ်ခင်တယ်ပူဇော်တယ်ရှစ်ခိုးတယ်ဆိုတာအဓိကမဟုတ်ပါဘူးအဲ့တော့သူတို့ရှစ်ခိုးခံရတဲ့ပုံကူမျိုးကိုဖြစ်ပြီဆိုရင်ကိုဘုရားမှာစိတ်တက်ရည်ရည်သိမ့်မြင်ပြီးတော့နောက်ဆုံးမှာဗုဒ္ဓဘာသာပြည်ပြည်တတ်တာဖြစ်သွားနိုင်တယ်ပေါ့ဒါကြောင့်မို့ဒီတရားကိုခေါင်းကြီးပြန်ပြီးတော့အလုံးမနာကြရသေးတဲ့ပုံကူညာအောင်တာကိုပြန်လဲပြီးတော့ဟောကြားပေးမယ်ပေါ့စူးစိုက်ပြီးတော့လာယူပေါ့အဲ့တော့မြတ်စွာဘုရားကစောစောကပြောတဲ့အချိန်တာဝတိတိဇေတဝန်เจ้าမှာတရင်သုံးတော်မူတဲ့အချိန်မှာဒီတရားကိုဟောခဲ့တယ်ပေါ့ဇေတဝန်เจ้าဆိုတာတာဝတိတိရဲ့တောင်ဘက်လောက်ကြပြီးတော့54ဂရီအကုန်ကြခံပြီးတော့အနာတပိန်တထေးရတီဆောက်လှူဒန်းထားတယ်ပေါ့အဲ့ဒီเจ้าမှာဆရာရှင်တရင်သုံးတော်မူရင်မြတ်စွာဘုရားကကျန်းတို့တဲ့ရှေးတုန်းကဖြစ်မှုတဲ့အကြောင်းလေးကိုငါဖေကဟောပြမယ်ဆိုပြီးတော့ မြတ်စွာဘုရားကကိုတော့ကဖြစ်ဘူးတဲ့တရားမင်းနဲ့မတ္တလိနဲ့သာတို့ရဲ့ဖြစ်ချက်ကိုပြိဋ္ဌာန်၄ပါးကိုပြန်ပြီးတော့ဟောကြားခဲ့တယ်အဲ့တော့ဘယ်လိုဟောလဲဆိုတော့တဏှိတော်ခါမှာတဲ့နတ်တို့ကိုအစိုးရတဲ့တရားမင်းကသူ့ရဲ့ကိုပေါ်လောင်သက်ဖြစ်တဲ့အာကိုရာဖြစ်တဲ့မတ္တလိနတကိုစေခိုင်းလိုက်တယ်အမောင်မတ္တလိတဲ့သွားပြီးတော့အာဇာနီမြင်းသိန်းတော်အာဇာနီမြင်းတထောင်ကထားတဲ့သိန်းတော်မြင်းရထကိုရှင်လိုက်တဲ့ကလိုက်တယ်ငါတို့ဥယျံပုံဘိမှန်ကြည့်ဖို့သွားကြစို့ဆိုပြီးတော့တရားမင်းကမိန်လိုက်တဲ့အခါမှာမတ္တလိနတကလည်းပဲတရားမင်းပြောတဲ့အတိုင်းမိန်တဲ့အတိုင်းအာဇာနီမြင်းတထောင်ကတဲ့ရထကိုကလိုက်တယ်ပေါ့ကပြီးတဲ့အခါမှာတရားမင်းကိုပြန်လျှောက်တယ်အရှင်တရားမင်းနဲ့ရှင်တရားမင်းပြောတဲ့အတိုင်းကျွန်တော်အာဇာနီမြင်းတထောင်ရှင်နဲ့ယထာကိုကပြီးပါပြီတဲ့အဲ့တော့ရှင်တရားမင်းသွားတင်ရအချိန်ခါကိုရှင်တရားမင်းကိုယ်ပိုင်နဲ့ဆုံးဖြတ်ပါဆိုပြီးတော့ရှောက်လိုက်တဲ့အခါအထာဂောဘိကဝေတကောဒေဝနာမိန်တော်ဝေဇယန္တပါတာရဩရဟံတော်အင်းဇလိကတဝါသူတံပုထုတ္တိတာနမတတိဘိကဝေမဘုနိဗ္ဗာန်လိုလားမြို့သားမြို့သမီးတို့အထာဂောအဲ့ဒီလိုမာတလိနတ်သားကရှောက်ထားတန်တော်ဥတင်တဲ့အခါဒေဝနာမိန်တော်တကောနတ်တို့တနင်တရားမင်းသည်ဝေဇယန္တပါတာရာဝေဇယန္တပြတ်သက်ထက်မှာဩရဟံတော်သက်ဆင်းလာသည်ရှိသောအင်းဇလိန်ကတဝါလက်အုပ်ချီ၍ပုထုတ္တိတာရက်ဆယ်မျက်နာတို့ကိုနမတတိရှိခိုး၍နေလေတော့၏တဲ့အဲ့ဒီလိုမတ္တလိနတာကလျှောက်လိုက်တဲ့အခါမှာတရားမင်းကဝေဇယန္တပြတ်သက်သူနေတဲ့ဝေဇယန္တပြတ်သက်တက်ကနေဆင်းလာပြီးတော့အဲ့ဒီယထာနန်းလေးရောက်တဲ့အခါမှာယထာဘုံမတက်သေးဘဲနဲ့လက်အုပ်ကလေးချီပြီးတော့ရှစ်ခိုးတော့တာပဲ။အရက်ဘယ်နှမျက်နှာမြင်ရှစ်ခိုးတော့ဆိုတော့ဘုန်းကြီးတို့ဗုဒ္ဓဘာသာတွေကတော့အရှိရက်ပဲရှစ်ခိုးတယ်။တရားမင်းကတော့မဟုတ်ဘူး။အရက်ဆယ်မျက်နှာကိုရှစ်ခိုးတော့တာ။အရှိရက်၊နောက်ရက်၊တောင်းရက်၊မြောက်ရက်ပြီးတော့ထောင်လေးရက်၊အထက်ရက်၊အောက်ရက်အပြင်ဒီအရက်ဆယ်မျက်နှာကိုရှစ်ခိုးနေတာကြည့်ပြီးတော့အထာဂောဘိကဝေမာတလိသင်္ဃဟကောတက္ကံဒေဝနာမိန်တံဂါထာယဣဇဘာတိတဲ့အဲ့ဒီလိုတရားမင်းရှိခိုးနေတာကိုမြင်လိုက်ရတော့မာတလိနတကအံ့ဩပြီးတော့တရားမင်းကိုကြည်နေတယ်ပေါ့ဩငါထင်တာကတော့တရားမင်းဆိုတာကအမျက်ဆုံးပုဂ္ဂိုလ်တရားမင်းရှိခိုးရမယ့်ပုဂ္ဂိုလ်ဆိုတာငါစိတ်ထဲမရှိတော့ဘူးလို့ထင်နေတာတဲ့ခုတော့တရားမင်းကရှိခိုးလိုက်တာတဲ့အရက်မျက်နှာတွေစုံရောအောက်ရဲ့ရက်တောင်မှပါသေးတယ်ဘလို့ပါလေတရားမင်းရှိခိုးခံရတဲ့ပုဂ္ဂိုလ်ဆိုတာဘလောက်မြင့်မြတ်တဲ့ပုဂ္ဂိုလ်ပါလေဆိုပြီးတော့မာတလိနတရဲ့စိတ်ထဲမှာတန်တရားတွေလည်းပဲဖြစ်မေးလည်းပဲမေးခြင်းသိလည်းပဲသိခြင်းစိတ်ဖြစ်တာဒါဟာဓမ္မရာပါပဲဘုန်းကြီးတို့တရားဓမ္မတွေလည်းပဲဒီတရားကိုနာယူလို့ရှိရင်နည်းနည်းလေးတွေးတရားလေးတွေတော့ပေါ်လာမှာပဲဘာဖြစ်လို့တော့ဆိုတော့လူကြီးမှဆိုလို့ရှိရင်ဘုန်းကြီးတို့မမြင်ဘူးတဲ့နေ့တွေရှိခိုးကိုးကွယ်နေတဲ့လူတွေလည်းအများကြီးရှိတာပဲခုကအဲ့ဒီကိုကိုကွယ်နေတဲ့တချို့လူတွေကိုကိုွယ်တဲ့နဲ့တဲ့အင်မတန်အဆင့်မြင့်တဲ့တရားမင်းအဲ့ဒီတရားမင်းဆိုတာကလူပြည်တွေရောဘာတွေရောမှန်းပြီးတော့အရက်ဆယ်မျက်နှာလှန့်ရှိခိုးနေတယ်ဆိုတော့အံ့ဩစရာကောင်းတာပေါ့တချို့လူတွေကတရားမင်းလောက်အဆင့်မြင့်တဲ့နဲ့တွေဘာတွေကိုကိုွယ်ပူဇော်တယ်ခုတရားမင်းကိုယ်တိုင်ကတခါလူပြည်မှန်းပြီးတော့အောက်ရက်တွေရောပြန်ပြီးတော့ရှိခိုးတယ်ဆိုတော့ထူးထူးဆန်းဆန်းလေးတော့ဖြစ်သွားတာပဲအဲ့တော့မနေနိုင်တော့မာတလိနတကရှင်တရားမင်းနဲ့မာတလိနတကနေပြီးတော့ဂါထာနဲ့ပဲမေးလိုက်တော့တယ်ပေါ့ဘယ်လိုမေးလဲဆိုတော့တဏ္ဍမတန်တိဒေဝိဇာတပ်ပေဘုံမာသခတ္တိယဇတ္တရောဇာမာရာဇာတိတသာဇယတတိနောအထာကောနာမသောယကောယန္တွန်သကနမတတိတဲ့ရှင်တရားမင်းနဲ့ရှင်တရားမင်းကိုကျွန်ုပ်မသိလို့မေးပြရစီတဏ္ဍမတန်တိဒေဝိဇာတဲ့အရှင်တရားမင်းကိုကျွန်ုပ်သိသလောက်တော့တေဝိဇ္ဇလို့ခေါ်တဲ့ဘေဒင်သုံးပုံဝေဒာသုံးပုံကိုတက်ကျွမ်းတဲ့ပါရဂူမြောက်တက်တဲ့လူပြည်ရဲ့ပုံနာတွေဆိုတာရှိပါတယ်တဲ့ပုံနာတွေဆိုတာပညာတတ်အမျိုးတန်းစားတွေဖြစ်လေတော့မာနကလည်းပဲတိတ်ပြီးတော့ကြီးကျယ်တာပဲတဲ့ဘုန်းကြီးတို့မာနဆိုတာမျိုးမျိုးရှိပါတယ်တချို့ကလည်းပဲရုပ်အစင်းလှပမှုကိုစွဲပြီးတော့မာမာနကြီးကြပါတယ်တချို့ကလည်းပဲပစ္စည်းဥစ္စာတွေတို့ပွားမှုကိုပစ္စည်းဥစ္စာပေါများမှုကိုအကြောင်းပြုပြီးတော့မာနာကြီးကြပါတယ်။တချို့ကလည်းပဲကိုယ်ပညာတက်တာကိုအကြောင်းပြုပြီးတော့မာနာကြီးကြတယ်ဆိုတော့မာနာကြီးခြင်းရဲ့အကြောင်းတွေအမျိုးမျိုးရှိတယ်ပေါ့။အဲ့ဒီထဲမှာဘယ်မာနာအဆိုးဆုံးတော့ဆိုတော့ပညာကိုမီပြီးတော့ကြီးလာတဲ့မာနာတိတ်ဆိုးတယ်ပဲ။ဘာဖြစ်လို့တော့ဆိုတော့ဘုန်းကြီးတို့ရုပ်ရှင်ကိုမီပြီးတော့မာနာကြီးတဲ့မျိုးသားမျိုးသမီးတယောက်ဟာ ယုတ်အစင်းဆိုတာအမြဲမရှိပါဘူးအသက်ကလေးတွေရလာတာနဲ့များယုတ်အစင်းဆိုတာလည်းပဲသရတရားကနေပြီးတော့စားလာတဲ့အခါနောက်ဆုံးတော့ယုတ်အစင်းလှပမှုဆိုတာကွယ်ပျောက်သွားတာပါပဲဒါကြောင့်မို့ယုတ်အစင်းလှပမှုကိုမာနကြီးနေတဲ့မျိုးသားမျိုးသမီးဆိုတာလည်းပဲရေရှည်မာနကြီးလို့မရပါဘူးသူ့ရဲ့ခိုက်တန့်လေးကြီးပြီးတဲ့အခါနောက်ဆုံးတော့မာမာနကွယ်ပျောက်ရတာတချို့ကပစ္စည်းဥစ္စာမိပြီးတော့မာနကြီးတယ်ပစ္စည်းဥစ္စာဆိုတာလည်းပဲထာဝရအမြဲတမ်းတည်တံ့ပါတယ်လို့ဘယ်သူမှပြောလို့မရတချို့ဆိုလို့ရှိရင်ဒီနှစ်ပိုင်းမှာတတိယဖြစ်ပြီမယ်နောက်နှစ်ကျရင်ဆင်းရဲတဲ့လူဖြစ်ချင်ဖြစ်သွားတာပဲဒါကြောင့်မို့ပစ္စည်းဥစ္စာမိပြီးတော့မာနကြီးတာလည်းပဲရေရှည်မခံဘူးပေါ့ခဏတစ်ချို့ပဲဖြစ်တယ်တဲ့ခုတော့ပညာကိုမိပြီးတော့မာနတော့ပညာဆိုတာတော့သေတဲ့အထိကြောက်ပြက်တယ်လို့မရှိဘူးတက်ပြီးတဲ့ပညာကတော့ပြန်ပြီးတော့ကြောက်ပြက်တယ်လို့မရှိနိုင်ဘူးပေါ့လေ့ကျင့်နေလို့ရှိရင်အများအားဖြင့်ပညာတက်ဖြစ်နေတော့တာအဲ့တော့ဒီပညာကိုမိပြီးတော့ဖြစ်လာတဲ့မာမနာတော့သေတဲ့အထိကိုလျှော့လို့မရဘူးတဲ့အင်မတန်ဆိုးဝါးတဲ့မာနာတဲ့အဲ့ဒီလိုလူပြည်မှာပညာတက်ပါရမီဖြစ်ကြတဲ့ဒီပုံနာတွေကလည်းပဲဘု து ကိုရှစ်ခိုးကြတော့ဆိုရင်အရေးအကြောင်းရှိရင်ရှင်တရားမင်းကိုပဲရှစ်ခိုးနေတာတွေ့ရပါတယ်ဆိုပြီးတော့မာဒလိနဲ့သားကသူ့ရဲ့မြင်ကွင်းကိုကြည့်ပြီးတော့တရားမင်းကိုရှောက်ပြပေါ့ဒါပဲလားဆိုတော့တဏမတန္တိဒေဝိဇာတပ်ပိဘုံမာသခတ္တိယတဲ့ဒါရင်မကသေးပါဘူးရှင်တရားမင်းတဲ့လူပြည်မှာအာနာရီအရှိန်ဝါရီကြီးတဲ့ပရိသတ်တွေလို့ခေါ်တဲ့ရှင်ဘရင်တွေခုခေတ်မှာဆိုရင်တော့သမတတွေဝန်ကြီးချုပ်တွေပေါ့အဲ့ဒီလိုဘရင်လို့ခေါ်တဲ့ဣကရမင်းတွေကလည်းပဲအာနာရီဘလောက်ပဲရှိရှိဘသူ့ပေါ်မှာဘလောက်ပဲနှိပ်ကွက်နှိပ်ကွက်တဲ့ရှင်တရားမင်းကိုတော့လေးစားမြတ်လို့ပြီးရှစ်ခိုးနေတာကိုကျွန်တော်တွေ့ရပါတယ်တဲ့ဒါကြောင့်မို့လူပြည်မှာပညာတတ်တိုင်ဝိုင်းဖြစ်တဲ့ပုံနာတွေရှင်တရားမင်းကြတော့ခရပူဇော်ကြတယ်ပစ္စည်းဥစ္စာတွေအာဏာတွေတိတ်ကြီးပါတယ်ဆိုတဲ့ရှင်ဘရင်တွေသူတို့ကလည်းပဲရှင်တရားမင်းနဲ့တွေ့တဲ့အခါခရပြီတော့ပူဇော်ကြပါပဲစတ္တရောဇမဟာရာဇာတိရတာဇယတတိနောတဲ့ဒါရင်မဲလားဆိုတော့စတ္တရောဇမဟာရာဇာနတ်ပြည်၆ထက်မှာသတ္တုမာရေနတ်ဘုံဆိုတာရှိပါတယ်အဲ့ဒီနတ်ဘုံမှာအကြီးကဲဖြစ်တဲ့နတ်မင်းကြီး၄ယောက်ဒီနတ်မင်းကြီး၄ယောက်ကလည်းပဲသူများပေါ်တာအုပ်ချုပ်နေတာရှင်တရားမင်းနဲ့တွေ့ရတော့ပြပြဝုတ်ပြီးတော့ခါစားကြပါတယ်တဲ့တိရတာဇယတတိနောတဲ့ဒါရင်မကသေးဘူးတဲ့တာဝရဏနတ်ပြည်မှာ၃ကြိတ်၃ယောက်တော့နတ်တွေဆိုတာအချံရံပေါ်များတယ်စီစဉ်ဥစ္စာပေါ်တယ်နောက်ပြီးတော့ရုပ်စင်းနေတဲ့လှပကြတယ်အဲ့ဒီနတ်သားပေါင်း၃ကြိတ်၃ယောက်တကိုးကြည့်တဲ့အချံရံများတဲ့နတ်တွေအလည်းပဲရှင်တရားမင်းကိုပဲပူဇော်မြတ်နိုးနေတာကျွန်တော်တွေ့ရပါတယ်တဲ့အထာကောနာမတော်ယကောရံတွန်သက်ကနမတတိတဲ့အဲ့ဒီလိုအလုံးအလုံးကပညာတက်တဲ့လူပြည်ကပညာတက်ဆိုတဲ့ပုံနာတွေယာဒုအနာတွေတိတ်ပြီးတော့တကိုးထွားနေပါတယ်ဆိုတဲ့ပတိတရိရှင်ဘရင်နေဇတုမာတွေနမင်းကြီးလေးယောက်တာဝရဏနတ်ပြည်ရဲ့အချမ်းရံစည်းစိမ်တွေပေါ်များတဲ့ဒီနှစ်သား၃ကြိတ်၃ယောက်အလုံးကရှင်တရားမင်းကိုပြပြဝက်နေတာကိုရှင်တရားမင်းကပြန်ပြီးတော့ခြေမျက်နှာအရက်ခြေမျက်နှာကိုရှစ်ခိုးတယ်ဆိုတော့အရှင်တရားမင်းရှစ်ခိုးခံရတဲ့နတ်မျိုးဆိုတာဘလို့နတ်မျိုးပါလဲကျွန်တော်သိကျင်လိုက်တာဆိုပြီးတော့မေးလိုက်တော့တရားမင်းကပြန်ပြီးတော့ဖြေတယ်မန္နမတန္တိတေဝိဇာတပိပုံမာဇာခတ္တိယာသတ္တရောဇာမဟာရာဇာတိရတာဇာယတတိနောတဲ့မတ္တလိနတာတဲ့မှန်တယ်သင်ပြောတာအလုံးမှန်တယ်ငါ့ကိုဘေးရင်သုံးပုံတက်တဲ့ပညာတက်တန်းစားပုံနာတွေယာရုအနာတွေတိတ်ပြီးတော့ကြီးကျယ်ပါတယ်ဆိုတဲ့ပဒင်းဘရင်ဧကရမင်းကြီးကလည်းပဲငါ့ကိုရှစ်ခိုးပူဇော်ကြတယ်ဇတုမာရနမင်းကြီးလေးယောက်နဲ့တကဝ၃ကြိတ်၃ယောက်သောချံရံနေပေါ်များစီစိမ်နေပေါ်များတဲ့တကူးကြီးထွားတဲ့နတ်တရားလေငါ့ကိုရှစ်ခိုးကြတာမှန်တယ်တဲ့ဒါပေမဲ့လို့ငါကနေပြီးတော့ပြန်လဲပြီးတော့ရှစ်ခိုးပူဇော်တဲ့ပူဇော်ထိုက်တဲ့ပုံကိုယ်တွေလည်းပဲရှိသေးတယ်တဲ့အဲ့ဒါဘာလဲဆိုတော့ပထမပြောရရင်တော့တန်ဃာတော်ရှင်မြတ်တွေကိုငါလှမ်းပြီးတော့ပူဇော်တာလည်းပဲရှိတယ်တဲ့ဒါပေမဲ့လို့ငါပူဇော်တဲ့တန်ဃာတော်ရှင်မြတ်တွေဆိုတာတွေ့ကြရပူဇော်တာမဟုတ်ဘူးတဲ့ငါကြင်ညိုလေးစားပြီးတော့ငါသိတဲ့ဂုံတွေနဲ့ပြည့်စုံတဲ့တန်ဃာတော်ရှင်မြတ်တွေကိုငါကိုယ်ကိုယ်ပူဇော်တာပါဆိုပြီးတော့တရားမင်းကပြန်ပြီးတော့ပြောလိုက်ဘယ်လိုပြောလိုက်တော့ဆိုတော့အဟင်္စာသီလတံပန်နေစိရာဒတတမဟိတေတမ္မာပပစိတေဝန္တိဇမ္မာသရိယပရာယနေမာတလိမာတလိနတအဟံသာငါစကြမင်းတိလိ ตีละวงอหิงสาตีละตัมปันนิสัตตุปาริโสติตีละโลโพเรตีละเลบาเนปิสงโดมุจะเบกงโดสีระระตะตมะอิติจาเมสวาโตญิปะลุงกองสวาทาโตสิทธิจะเบกงโดตมะริสิโดมุจะเบกงโดเปมะสริยะปะรายะนิเมตโตอะจินเลยินเลเลียงยาชิจะเบกงโดตัมมาปะปะสิติอะศีกองอะศีเมยะหันโดรุกุวนติสิโคอยู่ณีวาอิ อิติโตเทวานามิงโตณัตตุตะเนตะจามินติอะโวสาก้องสวามะตุยผีจาเกบาติตะรีมัตตะลีเตะงาสิกคูเตตังฆาโรศีญเมตติสิเตอะริตังฆาโรศีญเมตติอะเนซง งาติถ่าเดกုံปุ้งตုံးปุ้งเนี่ยတော့ပြည့်စုံကြတယ်တဲ့ဘာတွေလဲဆိုတော့သီလတန်ပန်းနေတဲ့သီလကြီး၄ပါးနဲ့လည်းပဲပြည့်စုံကြတယ်တဲ့ဘာတွေလို့ဆိုတော့ပါတိမောက္ခတံဝရသီလဒီကိုကျင့်ရမယ်293ခုနှစ်သွယ်တော့တိတ်္ခာဘုတ်အကျေအပြင်ဂရေ 900ရဲ့နေဆုံးတရား290ခုနှစ်အတွက်အကျေအပြင်ဂရေ900ရောက်တိတ်္ခာဘုတ်တိကိုစွမ်းအားရှိသည်မြတ်စောင့်ထင်းကြတယ်အကယ်၍မြတ်လွန်ကျွန်းမြင့်တောင်မှပြန်လှည့်ပြီးတော့စောင့်စည်းလိုတဲ့စိတ်နဲ့ထိမ့်သိမ့်သိမ့်အာဘတ်၄ပါးဖြည့်ပြီးတော့ကျင့်ကြံကြိုးကိုအားထုတ်နေကြတယ်အဲ့ဒီလိုသီလနဲ့ပါတိမောက္ခတံဝရသီလနဲ့ပြည့်စုံတဲ့တန်ဃာတော်ရှင်မြတ်တိကို၅ခိုးတာပါတဲ့နောက်ပြီးတော့နံပါတ်နဲ
ဣန္ဒြေ6ပါးကနေပြီးတော့ကိလေသာတွေမဝင်အောင်စောင့်သီးတာကိုဣန္ဒြေတံဝရသီလလို့ခေါ်ပါတယ်။ဘုန်းကြီးတို့လူတွေမှာတော့မနဲ့လင်းလာလို့ရှိရင်မျက်စိကနေပြီးတော့ကိုယ့်ရုပ်ကိုကြည့်ပြီးတော့မှန်ရှိမှာပဲစိတ်တိုင်းမကြရင်ဒေါသတွေကိလေသာတွေစိတ်တိုင်းကြလို့ရှိရင်လည်းပဲလောဘတွေကိုယ်မှာလောဘဒေါသဖြစ်နေတာကိုလောဘဒေါသဖြစ်မှန်းမသိဘူးဆိုရင်မောဟတွေကိလေသာတွေမျက်စိပေါက်ကနေဝင်တော့တာပဲ။နောက်ပြီးတော့လူတယောက်နဲ့တယောက်တွေ့လို့ရှိရင်လှလှပပလေးကြီးကြည့်ကျင်တယ်ဒါတွေကိုပဲကြည့်ရအောင်လိုက်ပြီးတော့ရှာဖွေနေတဲ့သူမျက်စိပေါက်ကကိလေသာတွေအများအားဖြင့်ယိုစီးနေပါလေနားပေါက်ကရောဆိုတော့နားပေါက်ကလည်းပဲတခြင်းတန်လေးတွေကစပြီးတော့တာတာရရတန်လေးတွေပဲကြားကျင်တယ်ဒီကြားကျင်တဲ့ဟာလည်းပဲလောဘတွေကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်ရဲ့တန်ကြာရင်ဒေါသတွေဒါမျိုးတွေပဲဖြစ်နေကြတယ်နောက်ပြီးတော့ TV တွေ bari လည်းပဲရှိနေတယ်။တခြင်းခွေတွေ bari လည်းပဲရှိနေကြတယ်။ဒါတွေကိုကြည့်ဒါတွေကိုနားထောင်လို့ရှိရင်တော့အ ਨੇ ဆုံးကိလေသာတော့တိုးနေတော့တာပဲ။နောက်ပြီးတော့နှာခေါင်းပေါက်ကလည်းပဲအမွေအကျိုင်းတွေအများထံသုံးဆောင်ရတယ်။ရှားလည်းပဲကိုစားကျင်တာပဲ။ချက်ပြီးတော့စားနေကြတယ်။နောက်ပြီးတော့ဖုတ်တက်ကဆိုတဲ့ဒီခန္ဓာကိုယ်အပေါက်ကလည်းပဲဘာလို့ဆိုတော့နူးနူးညံ့ညံ့တွေးထိတာလေးတွေအဝတ်စားလေးတွေရစပြီးတော့အလုံးဒီလိုပဲတဲ့မျက်စီရဲ့နားနှာလျာကိုယ်စိတ်ဆိုတဲ့အိန္ဒြေတွေရဲ့နေကိလေသာတွေဝင်နေကြတယ်ယဟန်ဖြစ်လာလို့ရှင်အဲ့ဒီလိုကိလေသာတွေဝင်လို့မတင့်တော်တော့ဘူးတဲ့တတ်နိုင်တယ်မျက်စီရလည်းပဲကိလေသာတွေမဝင်အောင်လူတွေကြည့်တယ်လို့မကြည့်ပဲနဲ့စောင့်ထိန်ပြရတယ်ဒါကိုအိန္ဒြေတံဝရသီလလို့ခေါ်ပါတယ်နားကလည်းပဲတခြင်းနားထောင်ရင်လည်းမထောင်မင်းနဲ့အောင့်အီးနေပြီးတော့ကိလေသာမဝင်အောင်စောင့်ရှောက်ရပါတယ်နှာခေါင်းပေါက်ကလည်းပဲဒီလိုပဲအမွေနံသားတွေသုံးကျင်ပေမဲ့လို့မသုံးဖြစ်အောင်ရတာကလည်းပဲရှားလည်းပဲဒီလိုပဲကိုစားကျင်တာမစားဘဲနဲ့ရလာတာနဲ့သူများလှူတာနဲ့တင်းတိမ်တက်အောင်ဘာမစားကျင်ဘူးဘာစားကျင်လဲဒါမျိုးတွေကိလေသာမဖြစ်အောင်ခန္ဓာကိုယ်ကလည်းပဲဒီလိုပဲအခြင်းအပြင်ဒီလိုအညိုးရောင်ကိုပဲဝတ်ပြီးတော့လူတွေလူကြောင်ကြောင်ကြကြအယောင်မျိုးစုံပါတာတွေကိုမဝတ်ဘဲနဲ့အတွေ့အထိအပြင်လည်းပဲလှူတဲ့ဟာကိုပဲဝတ်ပြီးတော့ဘာကိုမှဝတ်ကျင်တဲ့မျိုးမဖြစ်ဘဲနဲ့ခန္ဓာကိုယ်ကလည်းပဲကိလေသာမဖြစ်အောင်စောင့်ရှောက်ကြအဲ့ဒီလိုမျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒြေတွေကနေပြီးတော့ကိလေသာတွေကိုစောင့်စည်းနေတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှိခိုးကိုယ်ွယ်ပူဇော်နေတာပါဆိုပြီးတော့တရားမင်းကပြန်ပြောတယ်ပေါ့အဲ့တော့တရားမင်းဆိုလိုတာကသီလတွေကျိုးပေါက်လှုပ်ချင်ရလှုပ်ဒါမှမဟုတ်လည်းပဲမျက်စိနာနာလျာကိုစိတ်ကိုလူတွေလိုအကုန်လုံးဖွင့်ပြီးတော့ကြည့်ချင်ရကြည့်နားထောင်ရနားထောင်ဒါမျိုးတွေကိုငါပူဇော်တာမဟုတ်ဘူးလို့ဒီလိုပြောလိုခြင်းဖြစ်ပါတယ်နောက်အာဇီဝပါတိတောတိသီလဆိုတာဘာလဲဆိုတော့အနေတနာယစိတ်တံပိအာဇနိတဝဝိစ္စခနောအာဇီဝံပရိတော်ရိယတတဘဘစီတောယတိတဲ့အနေတနာယဖရာဆဆုံလွန်သေးနုတိအယုတ်တမလေးဖြာပစ္စည်းရှာဖွေနီး၌စိတ်တံပိစိတ်ကိုမြလေအာဇနိတဝမဖြစ်စေမူ၍တဲ့ကိုယ့်ရဲ့စိတ်ကလေးကိုအာဇီဝပါရိတော်တိသီလထိန်ရတယ်လူတွေလို့ဆိုရင်တော့ဘာပြောတာလဲဆိုတော့တံပါအာဇီဝပေါ့ ကုံရောင်ကုံဝဲလှုပ်ပြီးတော့အတံမွေးဝမ်းကြောင်းပြုတယ်။လေယာလှုပ်ကန်ပြီးတော့အတံမွေးဝမ်းကြောင်းပြုတယ်။ဒါဝတ္တမအာဇီဝလို့ခေါ်ပါတယ်။ဘုန်းကြီးတွေကြတော့တန်ဃာတော်ရှင်မြတ်တွေကြတော့တမ္မာအာဇီဝဆိုတာဘာလို့ရမှာလဲ။လေလှုပ်ရမှာလား၊ကုံရောင်ရမှာလား။မဟုတ်ဘူးတဲ့။သုံးခံပြီးတော့ကိုယ့်အကိုဖုံးပေးတဲ့။ကြောင်းပါဆိုလို့ရှိရင်လည်းယခုလိုတရားတရားနဲ့သူ့အတူအလိုလျောက်လာကတ်တာကိုဖုံးပေးတယ်။လူကျင်တန်းကျင်အောင်ဆွဲပြီးတော့တို့ကြောင်းကဘာလို့ညာလို့စသည်ဖြင့်မရှိတဲ့ဂုံတွေကိုထုတ်ပြောရှိတဲ့ပြစ်တွေကိုဖုံးပြီးတော့တူချင်းတန်းချင်အောင်ဆွဲပြီးတော့ပြောလို့ရလို့ရှင်အဲ့ဒါတမာဇီဝမဟုတ်တော့ဘူးတဲ့ဒါဆိုရင်အာဇီဝပါရိတ္တိတိလာကျိုးတယ်တဲ့နောက်ပြီးတော့ဒကာဒကမတွေကိုကြောင်းလာချင်အောင်မျိုးမျိုးဆွဲပြီးတော့မလူချင်းလူချင်းအောင်မျိုးမျိုးဆွဲပြီးတော့ရလာတဲ့ပစ္စည်းကိုမြတ်စွာဘုရားကအယုတ်တမာလေးပြာပစ္စည်းရှားဖွေနီးတဲ့အဲ့ဒါအယုတ်တမာပစ္စည်းလေးပါရှားဖွေနီးလို့ခေါ်တယ်တဲ့လူတွေတကွာကိုစေနာတန်းတန်းနဲ့ကြီးညိုလို့လှူတာမဟုတ်ပဲနဲ့မလှူချင်းလှူချင်းအောင်သို့မဟုတ်လှူခိုင်းလို့လှူတယ်ဆိုရင်ဒါတွေကရုပ်တမပစ္စည်းရှားဖွေနည်းပဲလေယဟန်တော်တွေအတွက်ကောင်းကောင်းမကောင်းမအဆက်ဘူးတဲ့နောက်ပြီးတော့မြတ်စွာဘုရားပုံမှန်တစ်ခုတက်လိုက်တယ်အဲ့ဒါဟာလူတကာတကာမတွေရဲ့တရားတရားစစ်မှန်ကိုဖျက်ဆီးတဲ့ယဟန်နဲ့ဘာဖြစ်လို့လဲဆိုတော့ယနေ့တကာတကာမတွေစဉ်းစားကြည့်ဖို့မူလတော်ကကိုယ်ကတန်ဃာတော်ရှင်မြတ်တွေကိုရိုးရိုးသားသားကြီးညိုနေတာရိုးရိုးသားသားကြည်ညိုနေတာကိုသံဃာတော်ရှင်မြတ်တွေကခွင့်ရယူပြီးတော့ကိုเจ้าကိုလာအောင်စတဲ့ဖြင့်သူတို့ရဲ့စီပွားရေးတွေကုလုပ်ပေးတာတို့ဘာလုပ်ပေးတာတို့လုပ်လိုက်တဲ့ကလူတွေကမူလတော်ကရိုးရိုးကြည်ညိုတာတရားတရားအစ်စ်ပေါ့နောက်တော့ဟာဒီဦးဇင်းကတော့ဒီဖုန်းကြီးကတော့တို့အတွက်ဘာတွေလုပ်ပေးတာဆိုပြီးတော့ကြည်ညိုလို့လှူတာမဟုတ်ဘဲနဲ့ကျေးဇူးတင်လို့လှူတယ်ဆိုလို့ရှိရင်အဲ့ဒီပစ္စည်းဟာသံဃာတော်ရှင်မြတ်တွေအတွက်မတန့်ပြန့်တော့ဘူးတဲ့လူတွေအတွက်လည်းပဲတရားတရားစစ်မှန်ပျောက်ပြီးတော့ကျေးဇူးရှိလို့လှူတာမကောင်းတတ်လို့လှူတာဆိုရင်သူတို့ရဲ့တရားတရားအစ်စ်တွေပျောက်ကွယ်သွားတယ်အဲ့ဒီတရားတရားကိုဘသူကဖျက်ဆီးတာလဲဆိုရင်သံဃာတွေကဖျက်ဆီးတာပဲဆိုမြတ်စွာဘုရားကပုံမှန်တက်တယ်ပေါ့အဲ့ဒီလိုသီလမျိုးတွေကလည်းပဲစောင့်ရှောက်တာကိုအာဇီဝပါရိသုတ်တိသီလလို့ခေါ်တယ်။မတ္တလီတဲ့ငါရှိခိုးပုဆိုတော့တန်ဃာတော်ရှင်မြတ်တွေဆိုတာအဲ့ဒီလိုသီလကိုစောင့်ဝနေရေးကြောင့်ရှာမျက်ပေါက်ရှင်ပေါက်ပစီဘယ်တော့မှတောင်းမစားဘူးအလှခံမစားဘူးဘယ်တော့မှအရေးအယံပြပြီးတော့လှူချင်တန်းချင်အောင်မလုပ်ဘူးဆိုပြီးတော့ကိုယ်သိခါနဲ့ကိုနေတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှိခိုးကိုးကွယ်ပူဇော်တာပါဆိုပြီးတော့တရားမြတ်ကအဲ့ဒီသီလနဲ့ပြည့်စုံတာကိုလည်းပဲပြောပြရပေါ့နောက်ဆုံးပစ္စယတဏိတိတသီလဆိုတာဘာလဲဆိုတော့အနည်းဆုံးသီလနဲ့ဆင်ခြင်ပြီးတော့ပစ္စောကလာဆင်ခြင်ပြီးတော့ဖုံးပေးတယ်ပေါ့ဘုန်းကြီးတို့လူ့အကြောင်းတွေကြဒီလိုမဟုတ်ဘူးပေါ့ဥပမာအားဖြင့်ရုပ်ရှင်မင်းသားမင်းသမီးတွေအစားတောက်စားတယ်ဆိုလို့ရှိရင်ဒီစားစားစားလိုက်ရင်အသားရေလှပတယ်ဒီစားစားစားမှဘာဖြစ်တယ်ဆိုပြီးတော့အသားရေလှပဖို့ပြေဖြိုးဖို့ဒါမျိုးလေးတွေစားကြတယ်လက်ဝဲသမားတွေဆိုလို့ရှိရင်လည်းပဲအားတွေဘာတွေရှိဖို့ဒါမျိုးကြီးရွယ်ချက်နဲ့စားကြတယ်ရသပြတ်ကယဟန်တန်ကဆိုတာဒီလိုမဟုတ်ဘူးတဲ့အစားပေါက်စားတဲ့ဆိုတာပျော်ဖို့ပါဖို့လည်းမဟုတ်ဘူးတဲ့အိမ်နေအလေသွားဖို့စားတာလည်းမဟုတ်ဘူးတဲ့နောက်ပြီးတော့အရေးအစင်းလေးတွေလှလောင်စားတာလည်းမဟုတ်ဘူးတဲ့ဒီအစားကိုစားပြီးတော့သာသနာ့လို့ဖြစ်တဲ့စာသင်စာချတွေလုံနိုင်ဖို့တရားအထုတ်နိုင်ဖို့ဖျားဟုတ်တဲ့မေတ္တာပွားနိုင်ဖို့စားပါတယ်လို့ဒီလိုဆင်ခြင်စားရင်ပစ္စယတန်လေးတိတာသီလလုံခြုံသွားပါတယ်ဒါမှမဟုတ်လည်းပဲလှူတဲ့တရားတော်မတွေကိုကျမ်းမာပါစေချမ်းသာပါစေငါ့ကိုအကြောင်းပြုပြီးတော့ငါတို့တန်ဃာကိုအကြောင်းပြုပြီးတော့သူတို့ကုသိုလ်တွေဖြစ်ပြီးတော့ချမ်းသာကြပါစေဆိုတဲ့မေတ္တာပွားပြီးတော့စားလို့ရှိရင်လည်းပဲဒီသီလကလုံခြုံတာပါပဲနောက်ဆုံးတော့တရားဘာဝနာအမှတ်တရားနဲ့စားရင်လည်းပဲလုံခြုံသွားတယ်မတ္တလီတဲ့ငါရှိခိုးပူဇော်တဲ့တန်ဃာတော်ရှင်မြတ်တွေဆိုတာအဲ့ဒီလိုပစ္စည်းလေးပါးကိုသုံးဆောင်တဲ့အခါမှာလည်းပဲချင်းချင်းတတိညာနဲ့လှဖို့ပါဖို့ဒီလိုစားတာမျိုးမဟုတ်ဘဲနဲ့တတိနဲ့မေတ္တာတရားနဲ့သုံးဆောင်တဲ့အဲ့ဒီလိုတန်ဃာတော်မျိုးကိုငါရှိခိုးပူဇော်တာပါဆိုပြီးတော့တရားမြတ်ကပြောလိုက်တယ်ပေါ့အဲ့တော့ယနေ့ဥမြင့်လင်တော်မှာမြင်နေတဲ့ကွာအလုံးစုံပြိသက်တွေလည်းပဲဒီတရားမြတ်ပြောတဲ့စကားလေးကိုသီလနဲ့ပြည့်စုံတဲ့တန်ဃာတော်ရှင်မြတ်တွေကိုရှိခိုးကိုးကွယ်ပူဇော်တယ်ဆိုတော့ဒါဝုမြတ်စွာဘုရားကထောက်ခံအားပေးတယ်ဟောကြားတယ်ဒါဝုတို့ယူပြီးတော့မိမိတို့လည်းပဲစွန့်အားရှိတဲ့မြတ်သာသနာတော်ကိုဘုန်းကြီးတို့တခါတရံကြတော့ကိုလူတဲ့ပစ္စည်းဟာမှန်မှန်ကန်ကန်မဖြစ်ဘဲနဲ့တမျိုးတစ်ပုံဖြစ်သွားလို့ရှင်သာသနာတော်ဖြစ်စည်းရရောက်ပါတယ်အစိတ်ပင်ရေလောင်းတယ်လို့ရှင်းသူတော်ကောင်းတွေကတော့ခေါ်ကြတယ်ဒါမျိုးမဖြစ်အောင်ကိုချွေးနေစားနဲ့ရလာတဲ့ပစ္စည်းကိုကျောင်းတိုက်ရဲ့ဆွဲပုဂ္ဂိုလ်ဆွဲမထားဘဲနဲ့တကယ်လုံးလုံးတဲ့ကျောင်းတွေတကယ်လုံးလုံးတဲ့တန်ဃာတော်ရှင်မြတ်တွေကိုငါလှူမယ်ဆိုရင်ဒါသာသနာတော်ပြုစုရရောက်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့မကောင်းမှန်းသိရတဲ့အတိုင်းပေးနေတယ်ဆိုလို့ရှိရင်ဒါတွေကိုအသုံးပြုပြီးတော့တမျိုးတစ်ပုံတွေရှောက်လို့ရင်ဒါလည်းပဲအစိတ်ပင်ရေလောင်းတယ်သာသနာဖြည့်ဆည်းရရောက်တယ်ဆိုတာဒါသင်္ကန်းစာယူစရာပဲပေါ့နောက်တရားမြတ်ဆက်ပြောတယ်မာတလီမာတလီနတအရှင်စငါတရားမင်းဒီက ဒီရတတ္တမာရီတေဈာမင်းစွာသောကာလပတ်လုံးဥပဇာရတ္တမာရီအပနာတ္တမာရီယဆွာအပြင်တည်ကြကြပေကုန်သောတမ္မာပပ္ပစီတေရှင်ကောင်းရှင်မြတ်တို့ကိုဝန်တေရှိခိုး၍နေပါ၏တဲ့တိလလုံးကြုံရင်မကသေးဘူးတဲ့ငါရှိခိုးတဲ့ထဲမှာစိတ်အားတ္တမာရီရှိတဲ့တန်ဃာတော်ရှင်မြတ်တေကိုလည်းပဲငါမှန်းပြီးတော့ပူဇော်နေတာတဲ့ဥပဇာရတ္တမာရီဆိုတာမေတ္တာတရားကရုဏာတရား ဒါမျိုးတွေနဲ့နေတာပေါ့ဗျာမဝူရတာတရားဗုဒ္ဓနုတ်တတိဗုဒ္ဓနုတ်တတိဘာဝနာနဲ့နေတယ်ဆိုတော့တန်ဃာတော်ရှင်မြတ်တွေမြတ်စွာဘုရားကိုအာယုံပြုတယ်တက္ကရကနမဘောမှာစိတ်နဲ့မေတ္တာပို့တယ်စကားပြောတဲ့ကံမှာလည်းသူတို့နင့်အောင်မပြောဘဲနဲ့မေတ္တာထားပြီးတော့အကျိုးကြောင်းနဲ့ပြောတယ်နောက်ပြီးတော့တက္ကရကမတွေကိုတက်နိုင်နေမြတ်အကျိုးလိုလာပြီးတော့ဟောပြောပေးတယ်ဒါရီကလည်းပဲဝေစီကံမေတ္တာတယ ံပြီးတော့သူတို့ကောင်းကျိုးတွေလုပ်ပေးတယ်နောက်ပြီးတော့ကရုဏာတရားသူတို့မှားနေလို့ရှိရင်ဒီလိုဒီလိုလောက်တာတော့မကောင်းဘူးဆိုပြီးတော့ကရုဏာတရားနဲ့ပြင်ပေးတယ်ဒီလိုမေတ္တာကရုဏာတရားဒီဆိုရင်ဗုဒ္ဓနုတ္တိမေတ္တာတွေပို့ပြီးတော့နေပြီဆိုရင်ဒါတွေဟာဥပ္ပစာရတမာရီလို့ခေါ်တယ်ကြာလို့ရှိရင်ဇန်နေပါရီရရင်ဒါအပ္ပနာတမာရီဖြစ်တော့တာပဲဒါကြောင့်မို့အဲ့ဒီလိုကောင်းတဲ့ဘာဝနာတွေနဲ့မေတ္တာကရုဏာဗုဒ္ဓနုတ္တိစတဲ့ဘာဝနာတစ်မျိုးမျိုးကိုပွားများပြီးတော့ဥပ္ပဇာရတမာရီအပ္ပနာတမာရီရှိပြီးတော့စိတ်တဲ့တည်ကြည်တဲ့သံဃာတော်ရှင်မြတ်တွေကိုရှိခိုးပူဇော်တာပါလို့တရားမင်းကဒုတိယခုံကိုပြောပြတယ်ပေါ့အဲ့တော့တမာရီရှိရှိနဲ့ဒီဒီတန်းတန်းနဲ့လူတွေကိုအကျိုးဆောင်ရွက်ပေးတယ်လူတွေကိုမိမိကိုအကြောင်းပြုပြီးတော့မကောင်းတဲ့လမ်းမရောက်အောင်တတ်နိုင်တဲ့များစောင့်ရှောက်ပေးတယ်ဒီလိုစိတ်တဲ့တည်ကြည်တဲ့သံဃာတော်ရှင်မြတ်တွေကိုရှိခိုးပူဇော်တယ်ဆိုတာလည်းပဲယနေ့တရားဓမ္မတွေဒါအတူယူတင်တဲ့အချက်ပဲပေါ့နောက်တတိယချက်ကဘာလဲဆိုတော့ဗြဟ္မစရိယပရာယနေတဲ့ဗြဟ္မစရိယပရာယနေဆိုတော့မကဗြဟ္မစရိယသာသနာဗြဟ္မစရိယမဖို့နိဗ္ဗာန်အတွက်ကြိုးစားစားအားထုတ်နေကြတယ်ဆိုတာတစာတင်စာချလုပ်တယ်စာတင်စာချလုပ်တယ်ဆိုရင်သာသနာတော်ကြီးရှေးသွားအောင်တန်ဃာတော်ရှင်မြတ်တွေကိုမေတ္တာစေနာထားပြီးတော့စာရီခြားကြစာရီအံ့ကြဖျားဝတ်တတ်ကြတရားထိုင်ကြမေတ္တာပွားကြဒီအလုပ်တည်းကနောက်ဆုံးမဖို့နိဗ္ဗာန်အတွက်ဖြစ်ပါစေဆိုတဲ့စိတ်တည်းနဲ့လုပ်ရင်ဒါမကဗြဟ္မစရိယမတ်ကိုရဖို့ရအတွက်ကြင့်ကြံကြိုးကိုအားထုတ်နေတယ်လို့ဒီလိုခေါ်ရတယ်အဲ့တော့မာတလီတဲ့အဲ့လိုသီလလည်းပဲလုံခြုံစိတ်တည်းရလည်းပဲတမာရီရှိနောက်ပြီးတော့မတ်ဖို့နိဗ္ဗာန်အတွက်ကြိုးစားပြီးတော့မတ်ဖို့နိဗ္ဗာန်ကိုရဖို့အတွက်ကြိုးစားနေတဲ့တန်ဃာတော်ရှင်မြတ်တွေကိုငါရှိခိုးပူဇော်တာပါမာတလီဆိုပြီးတော့သူကိုကိုယ်တဲ့တန်ဃာတော်ရှင်မြတ်တွေအကြောင်းကိုတရားမင်းကပြန်ပြောပြတယ်ပေါ့တာဝန်မြတ်စွာဘုရားကပြန်လည်ဟောကြားတယ်အဲ့ဒီတရားကိုဘုန်းကြီးကဒကာဒကာမတွေကိုဓမ္မလက်ဆောင်ဖြစ်ပြန်ပေးတယ်အဲ့တော့ဒါပါလဲဆိုတော့မိမိတို့လည်းပဲဒီတရားကိုနာယူပြီးတော့တန်ခံတရဏံကိစ္ဆာမိတန်ခါကိုစိက္ကကိုကိုယ်တဲ့အခါဘယ်ကြောင့်လူမဲဘယ်ပုဂ္ဂိုလ်လူမဲလို့အစွဲမထားဘဲနဲ့အလုံးသာသနာတော်အတွက်အထူးကြိုးစားအထောက်နေတဲ့တန်ခါတော်ရှင်မြတ်မှန်နဲ့မြကြောင်းတိုက်မှန်နဲ့မြလူမဲဆိုရင်ဒါဒါဒီတရားနာယာကျိုးနှက်သွားတော့တာပါဒါကတန်ဃာတော်ရှင်မြတ်တွေကိုပူဇော်တဲ့အပိုင်းပြီးသွားပြီပေါ့နောက်ပြီးတော့မှတရားမင်းကဒါရင်မကသေးဘူးတဲ့အကြောင်းအားလျော်စွာပါရမီနည်းလို့ဖြစ်စီသာသနာပေါ်မဝင်ရောက်နိုင်တဲ့မျိုးသားမျိုးသမီးတွေဆိုတာရှိတယ်တဲ့ဘုန်းကြီးတို့ရှေ့ခေတ်ကတော့ယဟန်လည်းပဲရှိတယ်ဘိက္ခုနီဆိုတာလည်းမျိုးသမီးတွေတိမ်ဝင်ပြီးတော့ဆုံးခံစားရတာမျိုးသမီးသာသနာလည်းရှိခဲ့တယ်ပေါ့အဲ့ဒီမျိုးသမီးသာသနာကတော့တီဟိုခေတ်ထိရှိခဲ့ပြီးတော့နောက်ပိုင်းမှာပွဲပြောက်သွားတယ်ပေါ့ခုခေတ်တော့အဲ့ဒီဘိက္ခုနီရဲ့အစာသီလရှင်ဆိုပြီးတော့အစာထိုးခဲ့တယ်ပေါ့အဲ့တော့အကြောင်းအားလျော်ဆိုတာသာသနာ့ဘောင်မဝင်ရောက်နိုင်တဲ့အမျိုးသားမျိုးသမီးတွေဆိုတာရှိတယ်တဲ့သူတို့ကိုလည်းပဲသူတော်ကောင်းစိတ်ရှိတဲ့အမျိုးသားမျိုးသမီးတွေကိုငါရှိခိုးပူဇော်တာပါတဲ့အဲ့တော့ဘလို့ဟာမျိုးကိုဘလို့မျိုးသားမျိုးသမီးကိုပူဇော်တာလဲတွေ့ကြရလူတွေကိုရှိခိုးတာလားဆိုတော့ဒီလိုတော့မဟုတ်ဘူးတဲ့ငါလေးစားတဲ့မျိုးသားမျိုးသမီးဆိုတာတဲ့ရေကဟတာပုညကရာသီလဝန္တော့ဥပါတကာဓမ္မေနဒါရံပောတင်တိဒီနမတာမိမာတလီမာတလီမာတလီနဲ့သာရေကတာခြင်းမျိုးကောင်းသားမျိုးကောင်းသမီးတို့သည်ပုညကရာကုသိုလ်ကောင်းမှုစစ်စစ်ကိုပြုကြပေကုန်၏သီလဝန္တော့ငါးပါးသီလကိုခါဝတ်ပစိုးကဲ့သို့မြဲမြံအောင်ကျင့်ကြံကြိုးကိုအားထုတ်နိုင်ကြပေကုန်၏ဥပါတကာယရနာသုံးပါးကိုသာလျှင်လေးလေးမြတ်မြတ်စီတက်ကြပေကုန်၏ဓမ္မေနတရားတဲ့ဖြင့်ဒါရံဇနီးမယသမီးသားနှင့်မိဘတွေကိုပောတင်တီပြုစုလှုပ်ကြွေးကြပေကုန်၏ဒီအဲ့ဒီလိုအင်္ဂါယတိနယ်ပြည့်စုံတဲ့လူ့အကြောင်းမျိုးသားမျိုးသမီးကိုရေကဟတပုညကရာသီလဝန္တော့ဥပါတကဓမ္မေနဒါရံပောတင်တီတေနမတ္တာမိမာတလီ
ဒီအဲ့ဒီလိုအင်္ဂါရက်တွေနဲ့ပြည့်စုံတဲ့မြို့သားမြို့သမီးကိုအဟံငါတရားမင်းသည်နမတာမိရှိခိုး၍နေပါ၏ဤဒီတို့ဒေဝနာမိန်တော်နတ်တို့တနင်တရားမင်းသည်အဝေါ်စာကောင်းစွာမသွေဖြေးကြားခဲ့ပါပေတည်း
အဲ့တော့တရားမင်းကသူကိုယ်ွယ်ပူဆိုတဲ့တန်ဃာတော်ရှင်မြတ်တီကြောင့်ပြောပြီးတဲ့အခါမှာသူလေးစားမြင်လို့တဲ့မြို့သားမြို့သမီးလူ့အကြောင်းကြီးအကြောင်းကိုသူကပြောပြတယ်အဲ့တော့ဒီတရားကိုနာယူပြီးတဲ့အခါမှာလည်းပဲယနေ့ဆွမ်းတကာတကမနဲ့တကောအားလုံးသောပုဂ္ဂိုလ်တွေဟာငါတို့ဖျားစားတဲ့သူတော်ကောင်းတွေကဒီလိုဖြစ်စီခြင်းနဲ့ဒီလိုဖြစ်အောင်ကြိုးစားမယ်ဆိုပြီးတော့သူတို့ရဲ့ရှိခိုးခံရင်လ ဲ့သူတော်ကောင်းတွေလေးစားတဲ့ဖျားစားတဲ့သူတော်ကောင်းတွေမျက်နှိုးတဲ့ပုဂ္ဂိုလ်မျိုးအမျိုးသားမျိုးသမီးမျိုးဖြစ်အောင်ကြိုးစားမယ်အကြောင်းအရာဆိုတာတာဏဘောင်မဝင်ရောက်နိုင်မိမဲ့ဒီလိုလူမျိုးတော်ငါတို့ဖြစ်အောင်နေမယ်ဆိုရင်ဒါဒီတရားနာရကျိုးနဲ့သွားတော့တာပဲအဲ့တော့တရားမင်းကစသုံးဘယ်လိုပြောလိုက်လဲဆိုတော့မာတလီမာတလီနတရေကဟတာအချင်းလူဝကြောင့်မျိုးသားမျိုးသမီးတို့သည်ပုံညာကရာကုသိုလ်ကောင်းမှုစစ်စစ်ကိုပြုလုပ်နေကြပေကုန်၏ဒီအဲ့ဒီလိုကုသိုလ်ကောင်းမှုစစ်စစ်ကိုပြုလုပ်နေကြတဲ့မျိုးသားမျိုးသမီးတွေကိုဟန်ငါတရားမင်းသည်နမတ္တာမီရှိခိုး၍နေပါ၏တဲ့နံပါတ်1အင်္ဂါကငါရှိခိုးတယ်ဆိုတာပုံညာကရာကုသိုလ်ကောင်းမှုတွေလုပ်နေတဲ့မျိုးသားမျိုးသမီးကိုရှိခိုးပူဇော်တာပါဆိုပြီးတော့တရားမင်းကသူရှိခိုးပူဇော်တဲ့မျိုးသားမျိုးသမီးရဲ့အကြောင်းကိုနံပါတ်1တဲ့ပုံညာကရတဲ့မကြမကြကုသိုလ်ကောင်းမှုလုပ်တယ်ကုသိုလ်ကောင်းမှုလုပ်တယ်ဆိုတာကြောင်းလာပြီးဆုံးကတ်မှာမဟုတ်ပါဘူးမိမိအိမ်မှာဆုံးလေးတွေချက်ပြီးတော့လောင်းတယ်။ဖျားဝတ်တက်တယ်။ဖျားတယ်မှာပန်းလေးတွေမညို့အောင်ဆုံးတော့ကတ်တယ်။အားလုံးတော့မိမိနဲ့ဆက်ဆံတဲ့မိမိတို့ဈေးရောက်နေတယ်ဆိုပါတော့မိမိတို့ဈေးဝယ်နဲ့ဆက်တဲ့ပုဂ္ဂိုလ်တွေငါကြောင့်မို့အချက်မကွဲပါစေနဲ့။ငါ့ကိုအကြောင်းပြုပြီးတော့သူတို့စိတ်ချမ်းသာပါစေ။ပစ္စည်းကိုလည်းပဲဈေးနှုန်းရင်တူအောင်တော့ပစ္စည်းကောင်းအောင်ငါလုပ်ပေးမယ်စသဖြင့်ဒီလိုအမြဲမပြတ်ဈေးရောက်နေလည်းပဲကုသိုလ်ယူတဲ့တယောက်နဲ့တယောက်ဆက်ဆံတဲ့ကကိုကမောင်းမောင်းမောင်းမောင်းမဆက်ဆံမနဲ့အောက်ကျပြီးတော့ဆက်ဆံလိုက်ခြင်းအပြင်သူစိတ်ချမ်းသာသွားပါစေဒီလိုပေါ့ဆက်ဆံရေးနဲ့နေရာမှာလည်းပဲကုသိုလ်ကောင်းမှုကိုလုပ်တဲ့အမြဲတမ်းကုသိုလ်ကောင်းမှုကိုပြုလုပ်နေတဲ့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာလည်းပဲဂုံပကာသနာတွေမမတ်ဖဲနဲ့ကုသိုလ်ကောင်းမှုစစ်စစ်ကိုလုပ်နေတဲ့မျိုးသားမျိုးသမီးတွေကိုငါရှိခိုးပူဇော်တာပါဆိုပြီးတော့တရားမင်းကသူမျက်နှိုးတဲ့မျိုးသားမျိုးသမီးဟာအဲ့ဒီကုသိုလ်ကောင်းမှုကိုလုပ်နေတဲ့ပုဂ္ဂိုလ်လို့ဒါထုတ်ဖော်ပြီးတော့ပြောလိုက်တယ်ပေါ့ဒါလည်းပဲဘုန်းကြီးတို့တတိထားတဲ့အချက်ပါပဲတချို့ကြတော့ဒီလိုမဟုတ်ဘူးစီးပွားရေးလုပ်တယ်ဆိုပြီးတော့အာကုသိုလ်တွေစကားပြောတာလည်းပဲကြမ်းကြမ်းတန်းတန်းစိတ်ထားတဲ့အခါမှာလည်းပဲရောင်းတူဝဲတူမြတ်မြတ်တတ်တတ်မရှိဘဲနဲ့ငါသာလျင်ตายရမယ်ဆိုတဲ့စိတ်တည်းနဲ့လုပ်ရင်သူကစီးပွားရေးလုပ်ရင်လည်းအာကုသိုလ်ဖြစ်ပါတယ်ဒါကြောင့်မို့ဒီဘုန်းကြီးတို့ကုသိုလ်ဆိုတာကြောင်းတိုက်ကြီးတွေသွားပြီးမှဆုံးကတ်မှကုသိုလ်မဟုတ်ပါဘူးအိမ်မှာဈေးရောင်းရင်းနဲ့လည်းပဲစောစောကပြောတယ်လို့ပေါ့ပစ္စည်းဈေးနှုန်းရင်းတူပိတ်ပြီအာပစ္စည်းတန်တာကိုပဲတင်းမယ်ဒါမျိုးလေးတွေထားလိုက်လို့ရှိရင်ဈေးဝယ်တဲ့ပုဂ္ဂိုလ်ပေါ်မှာမေတ္တာထားအတွင်းဒီမေတ္တာဆိုတာဘုန်းကြီးတို့သမထ40ကမ္မထံထဲမှာဥပ္ပစာရသမာဓိအနေနဲ့ပါသွားတော့ကုသိုလ်တွေတိတ်ပြီးတော့ဖြစ်သွားပါတယ်လူမှုဆက်ဆံရေးတွေနေနေခါမှလည်းပဲပုထုဇဉ်ဆိုတာကိုယ်ဟာပဲထိတ်ကနေခြင်းနဲ့ဘာဖြစ်လို့လဲဆိုတော့ငါဆိုတဲ့အတ္တစိတ်ကြီးတာကိုနေရကငါตายရမယ်ငါကောင်းကောင်းနေခြင်းနဲ့ငါစားခြင်းနဲ့ဒီငါကိုခဏဖယ်ထားပြီးတော့ကဲလေဆက်ဆံတဲ့အခါမှာသူစိတ်ချမ်းသာပါစေဆိုပြီးတော့အနည်းငယ်လေးသူ့အတွက်စိတ်လေးကြောင်းပြလိုက်လို့ရှိရင်အဲ့ဒါသူ့အတွက်စိတ်ချမ်းသာမှုကိုကပေးရာရောက်သွားတဲ့အတွက်သိပြီးတော့ကုသိုလ်တွေရတယ်တဲ့ဒါပေမဲ့လို့ဒါကိုကုသိုလ်လို့ထင်တဲ့ပုဂ္ဂိုလ်ကတော့နည်းပါးပါသေးတယ်ဒါကြောင့်မို့ယနေ့ဥမျက်နဲ့တော်မှာမျက်နဲ့တဲ့ကွာအလုံးစုံပြိသက်တည်းရဒီလိုစိတ်သက်မျိုးလေးတွေကြင့်ကြင်ပေးလို့ရှိရင်ကိုယ့်ပဝန်းကျင်မှာသူတော်ကောင်းတွေပေါက်ဖွားပြီးတော့သိပြီးတော့စိတ်ချမ်းသာသွားမယ်ပေါ့နောက်ပြီးတော့ကုသိုလ်ကောင်းမှုပြုတဲ့အခါမှာလည်းပဲတချို့ပုဂ္ဂိုလ်တွေထင်တယ်လို့လောက်ကြတယ်လို့သွားပြီးတော့အတူမကိုးနေတဲ့ကုသိုလ်လို့ရင်ကုသိုလ်စစ်စစ်ကိုပဲလုပ်တဲ့အဲ့တော့အကုသိုလ်တွေရဲ့ရောတတ်တာကိုဘယ်လိုလဲဆိုတော့တချို့ကမလှူလို့မကောင်းသေးပါဘူးငါတို့ဒီအသက်ရွယ်ရောက်မှသွားမလှူလို့ရှင်ဘေးအမြတ်အပြစ်ပြောလေမလားဒါမှမဟုတ်လေငါတို့ဒီလိုလှူလိုက်လို့ရှိရင်ငါတို့တော့သူတော်ကောင်းကြီးတွေတိတ်ပြီးတော့တော်တာပဲဆိုချီးကျူးလိုက်မယ်စသည်ဖြင့်အေးမရအဖက်မရတဲ့ဒီမျောလင်းချက်တွေနဲ့လှူရင်လည်းပဲအဲ့ဒီမျောလင်းချက်ဆိုတာအကုသိုလ်တွေပဲတဲ့ကိုယ့်ရဲ့ကုသိုလ်ငွေကုန်ကြေးကြတယ်မှာဒီလိုမျောလင်းချက်အကုသိုလ်တွေမပါစေနဲ့တဲ့အဲ့ဒါဆိုရင်ကုသိုလ်စစ်စစ်မဟုတ်ဘဲနဲ့အကုသိုလ်ရောတဲ့ကုသိုလ်ဖြစ်ပြီတဲ့နောက်တနည်းအားဖြင့်လည်းပဲဒီလိုလှူမှမလှူလို့ရှိရင် Ngaru, senyai leh mesat dia. Di kau tu, sihir usa doa cina, acam tu biru lure soin le dah le berlomba usi tua itu. Macau ni buat, tengah rosin ni de, mimi ye bisi ku dongzong biru cina jawab dia. Tengah rosin ni de, mimi ru ye bisi ku dongzong biru sajang. Tiaw de meda buat sade tiari lunai mazie sura meda cita biru luda nayar de. Tazo rosin kudu sese pshite bo. Mimiru dua lebe, di sini kadai cunyai nebang umi mau biubia di, dongsa tepungu memori si mesiru, dah kudu si ne luya jauli. Madali de ngah erilubu kudu gusi wayi luya nebe biu, kiri doai nebe biu, kudu biu de kamale be aku kudu mayo om biu de erilu si thasi de nyudan nyud mirigu ngasi ku kudu lemya dawa subiru, tejamenga madali gu holai tepo, jolai tepo. Dah lebe mimiru tuju ame cepo. Tak nega balas dulu. Madali madali nada jaga raja mewang dah miru di. Tila wando ngawa tila wukau pesuke dunia mian jenjen jugu atau nija begoi. Di erilu ngawa tila wuk mian jenjen jugu atau nira mewang dah miru gu hangar jamin di nama dami si kuyu nibai. Idi itu dewa nama do nado dene jamin di. Awasa kongsuan madui pijak kebabi dari. Nampak ni kan? Ini ngawat di lal dongne de, kujendia dongne po. Bahu he jambu, kau ye kujendi lalu, macam apa? Lusurah kujendia sura, jidam ni luh kobarai. Jidam ni nama pensiha, bobiro, dambiro, adiri, juati. Poin terlalu be. Di luar poin itu, kau jenjir yang sudah jadi tahu macam siapa. Dah nale be biu jenjir siapa, di lale be saudi jenjir siapa, di lale be thay jenjir siapa, di lale be si kau jenjir bau macam tu. Kau jenjir yang kain ni bobi lo lalu le. Kau jenjir yang biasa ni le bobi jadi lalu le lalu jenjir macam siapa le. Dah jemu di ngawat di lale lomu ye jir le. Ngawat di lale kaba nyenjir ye dia le. Poin itu ini deh ma ngawat di lale lomu si ini jenjir ni si sechan dah le. Ngabisi mian biau le malah, ngadat mian mian soga le malah, ngaruh wajah mubiru mian jian le malah ru si mepcedo, ngawati la le lojong lay dana, pawonjingu si chandan mubi belu ya jau le, eri lu ngawati la ha kawa nyenjan yide ya pcedo dwe, di ngawati la wu le le sa sa saunthai mi suyen le da, tajamin sa re turo kong ni nita mian no re nyutaman nyutami pcebi re, ero nambat deka pawnyakara, kudu kong mugu si yau yin si wayin lumu sa chanyin piu, Kudu kamu jure je malah aku tu mayo om jure dilazuin engkau dicet pisau. Nampak ni kau jendia aku sangtai mepo. Nampak tu awa balas ro. Ubadaga jernado ma guda lele mimi cita gajah begong iye. Nampak tu yang aga jernado ma jure peyadea denga di jernado ma gu lele mimi cikade nyudam nyudmi digu ngasiku buzorare dalave alam dri thazia po. Di neti bari ku kuere sura, perayaan tanggane jantu thalusin, ku ma terenakum cedek bare. Di rumah mufene, ma puzolusin, ngaru einari doka biya cie itu, cawlu puzore suin terenakum ma piapupo. Tama mulebe di ru neti puzol ma siwai teme subiro, siwai te cendu puzore suin lebe terenakum ma piade buure. Nasib perayaan tanggane jantu thabiro kosei dia perayaan tanggalu be nebo ma momu mnyamya ji jinyo bare suin. Adi nyudan nyudamiya taranakum jabiro boda wada senyiyane lulu jau doa tete talewe tari thaziya po. Tajamu jau lu kukwera, pisi lalaba dota chenlu nadi kukwera daha taibiro abjeji mashiwi melu. Payadeya tangane jaranatoma ne dhandu thami bi suyen abjeji miyayi pshet doa tete pare. Tajamu daulewe tari thaya po. Tajamu madali re. Asyik gopu dorang teh mana betul engkau jernah domba bumbat day biru yang jinnya nuri nyudan nyudmiku asyik gopu dorang ni raba subiru di cekuleve mai mai po. Ero nampet deka kudu kamu sisi di laut ni jare nyudan nyudmi. Nampet deka ngawat di laut tenai nemya saunthai ne nyudan nyudmi. Nampet deka jernah domba kuda sikak gokuere janari lemya thabi magokuere nyudan nyudmi subiru domba si tua bi po. Tahu tak nampak liat balai zuro? Jika raja muda muda miru di jaminan daya tapi, daran seni melayat muda ne mibarigu bodan di biuzu lujuja begoi. Di erilu seni melayat muda ne mibarigu biuzu lujuje de muda muda miru hangat jamin di nama dami si koyu nebai de. နောက်ဆုံးချက်ကတော့ဒါရဆိုတဲ့ဥပလက္ခဏာนี่ပြောတာပါဇနီးမယသမီးသားနဲ့မိဘတွေကိုတရားမျှမျှတတ်တတ်လှုပ်ကြွေးပြီဆိုရင်အဲ့ဒါဟာတရားမင်းစတဲ့သူတော်ကောင်းကြီးလေးလေးမြမြဖြစ်တာပဲဖြစ်တဲ့ပုံကိုတဲ့တချို့ကဘာပြောလဲဆိုတော့မိဘဆိုတာပြုစုတရားမလိုပါဘူးသူတို့ရဲ့သွေးသားတောင်းကျမ်းမှုထကြွမှုကြောင့်ငါတို့လူဖြစ်လာတာဘာကျေးဇူးရှိတယ်လဲဆိုပြီးကွန်မြူနစ်ဆန်ဆန်တွေးကြတယ်ပေါ့သားသမီးတွေကိုလည်းပဲဒီလိုပဲမွေးထားပြီးတော့ဒီတိုင်းပြစ်ထားကိုကတော့ဖရာလူလူတရားလူလူနဲ့အိမ်စည်းဝါးရေးအဆင်မပြေတာလည်းပဲစိတ်ကမဆိုင်ဘူးဆိုရင်ဒါဖရာစားတဲ့သူတော်ကောင်းတွေလေးစားတဲ့ပုံကမဖြစ်ပါဘူးအဲ့တော့ဖရာစားတဲ့ပုံကတွေကအိမ်တော်ပြုတာကိုအပြစ်လို့ပြောတာမဟုတ်ပါဘူးဒါပေမဲ့လို့တဲ့သူတော်ဘာသားမယားတွေကြော်လွန်ပြီးတော့လိုက်ပြမှားရင်တော့ဒီပုံကအာကုတ္တကြီးသွားတယ်မတရားတဲ့ဖြင့်လောဘတွေဖြစ်တယ်လို့ဒီလိုပဲဟောခဲ့ပါတယ်ဒါကြောင့်မို့ကိုယ့်ရဲ့မိဘတွေကိုနံပါတ်၁စာဝတ်နေရေးပြည်စုံအောင်တက်နိုင်နိုင်မြကိုယ့်စီးစိမ်ဥစ္စာရှိသလောက်စောင့်ရှောက်ပေးရပါတယ်။ဒါနဲ့ပြီးပြီလားဆိုတော့မပြီးသေးဘူးတဲ့။စာဝတ်နေရေးနဲ့စောင့်ရှောက်တဲ့ပြင်နံပါတ်၁အနေနဲ့စိတ်ချမ်းသာအောင်လည်းပဲပြောဆိုဆက်ဆံပေးရတယ်တဲ့။ဒါနဲ့တင်ပြီးပြီလားဆိုတော့မပြီးသေးဘူးတဲ့။နံပါတ်၃သူတို့ကုသိုလ်လုပ်ဖြစ်အောင်လည်းပဲလုပ်ပေးရတယ်တဲ့။တန်ဃာတော်ရှင်မြတ်တွေဖူးခြင်းလောင်းသီလမလုံးသေးတဲ့မိဘကိုသီလလုံးကြုံလောင်းအလှူတန်းပေးကမ်းမှုမပြုကျင်တဲ့မိဘတွေပြုကျင်လောင်းတရားမနာကျင်တဲ့မိဘတွေတရားနာကျင်လောင်းဒါမျိုးတွေလုပ်ပြီးမှအမျက်ဆုံးပြုစုကျွေးမွေးနည်းလို့ခေါ်တယ်။ဒါကြောင့်မိဘရှိတဲ့သာသမီတိုင်းဟာနံပါတ်၁စာဝတ်နေရေးတက်နိုင်တဲ့မဟင်းလေးတစ်ခွက်ဖြစ်စေတေးသေးချာချာသွားပြီးတော့လေးလေးစားစားနဲ့ကတော့ရပါတယ်နံပါတ်၄စိတ်ချမ်းသာအောင်ထားရပါတယ်နံပါတ်၃ကုသိုလ်ကောင်းမှုမလုပ်ခြင်းနဲ့မိဘတွေကုသိုလ်လုပ်ခြင်းအောင်တရားမထိုင်နေတဲ့မိဘတွေတရားထိုင်ခြင်းအောင်ကိုယ်ကနေပြီးတော့ဂျေလာမြောင်းပြီးဆွဲရပါတယ်ကြောင်းတိုက်တွေမရောက်ဘူးသေးတဲ့ရောက်ဘူးလောင်းကုသိုလ်စိတ်ဖြစ်အောင်လုပ်ပေးပြီဆိုရင်အဲ့ဒါဟာကျေးဇူးဆက်ရအမျက်ဆုံးပြုစုလုပ်ကြွေးခြင်းလို့ဒါဖရာကသတ်မှတ်တယ်ပေါ့နောက်သားသမီးတွေကိုလည်းပဲဒီလိုပဲအပိုင်း၃ပိုင်းပိုင်းပြီးတော့ပြုစုရတယ်တဲ့နံပါတ်၁ဘာလဲဆိုတော့စာဝတ်နေရရှာပေးရပါတယ်ကိုယ့်ရဲ့ဇနီးကိုလည်းပဲတက်နိုင်နေမြဆင်ရင်ပေးရတယ်။သားသမီးတွေကိုလည်းပဲစာဝတ်နေပြည့်စုံအောင်လုပ်ပေးရတယ်။ဒါလည်းပဲအဓိကလိုအပ်ချက်ပိုင်းပေါ့။တချို့တက္ကရာကမတွေကြတော့သားသမီးမွေးတော့ထားတယ်။တွားသူရှာစားလိမ့်မယ်ဆိုပြီးတော့ပြေလည်တာမပြေလည်တာမသိဘဲနဲ့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲရှောက်ပြီးတော့တွားနေ။ဖခင်လူလူတရားလူလူပရိလူလူနဲ့ဒါတွေဆိုရင်မြတ်စွာဘုရားစတဲ့သူတော်ကောင်းတွေရဲ့ကြိုက်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတာသိကြပါတယ်ဒီတရားကိုနားထောင်ရင်။အဲ့တော့နံပါတ်၁စာဝတ်နေပြည်လျောင်းလုတ်ပေးရတယ်နံပါတ်၂ဘာလဲဆိုတော့သာသမီတွေကိုခက်လိုက်တက်တင်တက်ထိုက်တဲ့ပညာလေးဘွဲ့ဒီဂရီလေးတွေရအောင်အလုပ်ကလေးတွေရအောင်စောင့်ရှောက်ပေးရတယ်ဒါလည်းပဲဒုတိယလိုအပ်ချက်တဲ့ဒါနဲ့ပြီးပြီလားဆိုတော့တချို့မိဘတွေကပြောတယ်ဩသူ့စာဝတ်နေပေးထားတယ်ဘွဲ့ဒီလည်းပဲရအောင်လုတ်ပြီးပြီအလုပ်လည်းပြီးပြီတော်ပြီပေါ့ဆိုပြီးတော့တချို့ကပေါ့ပေါ့ဆန်ဆန်ပြောကြတယ်ဒါလည်းပဲမပြီးသေးဘူးတဲ့နံပါတ်၃ဘာလို့ရမလဲဆိုတော့နံပါတ်၁ကစာဝတ်နေရေးပြည်လျောင်းလုပ်ပြီးနံပါတ်၂ကခက်လျောက်ဘွဲ့ဒီဂရီတွေလုပ်ငန်းတွေရအောင်လုပ်ပြီးနံပါတ်၃အနေနဲ့ဘာလို့ရမလဲဆိုတော့မြင့်မြတ်တဲ့စိတ်ဓာတ်တွေကိုတွင်းပေးရသေးတယ်တဲ့ဒါလိုအပ်ချက်အရေးကြီးဆုံးလိုအပ်ချက်ပဲကိုယ့်ရဲ့သားသမီးတော်မွေးထားပါရဲ့တချို့ဘလောက်ပဲပြည်စည်းဥစ္စာရှိရှိယာတုတွေဘလောက်ပဲကြီးကြီးစာဝတ်နေရေးပေးထားတယ်ပညာရေးလေးတွေဘွဲ့ဒီလေးတွေပေးထားတဲ့ဆိုရင်တာဝန်ကျေပြီဆိုတဲ့အယူဆရှိတဲ့မိဘတွေကလည်းလောကမှာအများကြီးရှိပါလေတယ်။နောက်ဆုံးဘလအဲ့တာဝန်ကျေတယ်လို့ပြောနေကြတာတကယ်တော့မသိတဲ့လူပြောနေကြတာပါ။တကယ်နောက်ဆုံးအရေးကြီးတဲ့အချက်ကကိုယ်တန်သမီးကိုစိတ်သက်ရေရမြင့်မြတ်လောက်တွင်တင်ပေးနိုင်ရတယ်။အဲ့ဒီလိုမိဘမျိုးကမှတာဝန်ကျေတဲ့မိဘမျိုးဖြစ်တယ်ဆိုတာဒါအလုံးနဲ့သဘောပေါက်စေချင်တယ်ပေါ့။ဥပမာအဖြစ်ဘာလဲဆိုတော့ဘုန်းကြီးတို့သာသမီ2ယောက်ရှိတယ်3ယောက်ရှိတယ်ထားပါတော့အချင်းချင်းမေတ္တာတရားမပြတ်အောင်စိတ်သက်လေးတွေမြင့်အောင်လုပ်ပေးရတယ်။ဟောပစ္စည်းဥစ္စာအမွေဆိုတာတန်ဖိုးဖြတ်လို့ရတယ်။ဒီပစ္စည်းဥစ္စာအမွေဆိုတာတန်ဖိုးဖြတ်လို့ရတယ်လို့တို့မောင်နှမအချင်းချင်းမိဘမေတ္တာချင်းချင်းတူးနဲ့တူးကူညီတယ်ဆောင်မတယ်ဆိုတဲ့မေတ္တာတရားဟာတန်ဖိုးဖြတ်လို့မရဘူး။အဲ့တော့တန်ဖိုးရှိတဲ့ပစ္စည်းကိုအကြောင်းပြုပြီးတော့တန်ဖိုးဖြတ်လို့မရတဲ့မေတ္တာတစ္ဆာတရားတွေငါတို့မောင်နှမချင်းချင်းမပြတ်အောင်နေမယ်ဆိုတဲ့စိတ်တဲ့မျိုးကိုမိဘကလည်းပဲပုံသွင်းပေးရပါတယ်။ကလေးတွေကလည်းပဲတရားနာခြင်းစာပေဖတ်ခြင်းလူကြီးသူမရဲ့ဇကားကိုနားထောင်ခြင်းအပြင်ဒီလိုစိတ်တဲ့လေးတွေပိုင်ဆိုင်အောင်မွေးနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကပစ္စည်းဆင်းရဲရင်ဆင်းရဲမယ်တသက်လုံးမြင့်မြတ်တဲ့စိတ်ထားရှိတဲ့အတွက်ဘုရားစတဲ့သူတော်ကောင်းတွေမျက်နိုးတဲ့ပုဂ္ဂိုလ်သားတော်သမီးတော်ဖြစ်တယ်ဆိုတာအလုံးဒါနားလည်သဘောပေါက်သိခြင်းနဲ့ပေါ့ဒါကြောင့်မို့သားသမီးတွေအလုံးရှိကြတဲ့အလျောက်နံပါတ်၁စာဝနေရေးပြည်လျောင်းလုပ်ပေးခြင်းနံပါတ်၂ဘွဲ့ဒီဂရီသူ့ခက်လိုက်သူ့အသက်လိုက်ရအောင်လုပ်ပေးခြင်း လောက်ကိုင်းလောက်ပေးခြင်းနံပါတ်3မြင့်မြတ်တဲ့စိတ်တက်တွေကိုမွေးမြူပေးခြင်းဆိုတဲ့ဒီနောက်ဆုံးအချက်ကိုတော့အားလုံးဘုန်းကြီးတို့မေ့တတ်တယ်ပေါ့ဒါမျိုးမမေ့အောင်လည်းပဲကြိုးစားရတယ်ပေါ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးပြောနေကြတဲ့ခုရှိတယ်ပေါ့ဘုန်းကြီးတို့ဒီကျန်စစ်သားမင်းရဲ့စိတ်တက်မျိုးလေးတွေသာသမီလေးတွေမွေးပေးရတယ်ကျန်စစ်သားမင်းရဲ့စိတ်တက်မွေးပေးရမယ်ဆိုတော့ဘာကိုပြောတာလဲဆိုတော့ဘုန်းကြီးတို့ဒီဆိုလူမင်းနောယထာမင်းနဲ့ရွာစံတော့ဆိုလူမင်းနန်းတက်တဲ့ချိန်မှာအာလုံးတိုင်းပြည်ကစင်ကလေးအားဖြစ်တယ်ပေါ့ငရယမန်လည်းပဲပုံကန်တယ်အဲ့ဒီချိန်မှာဆိုလူမင်းနဲ့ကျန်စစ်သားမင်းကငရယမန်ကိုထွက်တိုက်တဲ့အခါမှာဆိုလူမင်းကိုထောင်ချောက်ဆင်ပြီးတော့ဖမ်းလိုက်တဲ့ချိန်ကျန်စစ်သားကနောက်ဆုတ်ပြီးတော့ပြေးလာရတယ်ပေါ့အဲ့ဒီချိန်မှာခုပကန်းမှာတရဘာတကားဆိုတာရှိတယ်အဲ့ဒီတရဘာတကားနဲ့ရောက်တဲ့အခါကျတော့မူးမတ်တွေကဘာလုပ်တယ်လဲဆိုတော့အရှင်ကျန်စစ်သားမင်းနဲ့တိုင်းပြည်ဆိုတာရှင်ဘရင်မရှိရင်ပျက်စီးတတ်ပါတယ်ခုလက်ရှိရှိနေတဲ့ရှင်ဘရင်ဆော်လူမင်းကလည်းပဲမင်းဆိုမင်းညစ်ဆိုတော့သူတို့ကဘလို့မရှိဘူးပေါ့အဲ့တော့ရှင်ကျင်စာသားမင်းဟာတိုင်းပြည်အုပ်ချုပ်မင်းလုပ်ပါဆိုပြီးမင်းမြောက်တန်စာ၅ပါးကိုကျန်စစ်သားမင်းကိုဆက်ကြတယ်ပေါ့ဆက်တော့ကျန်စစ်သားမင်းကဘာပြောလဲဆိုတော့မူကြီးမကြီးတို့တဲ့အနောယထာဟာငါရဲ့ကျေးဇူးရှင်ဖြစ်တယ်ကျေးဇူးရှင်ရဲ့သားဟာလည်းပဲကျေးဇူးရှင်ပဲအဲ့တော့သူအသက်ရှင်မရှင်မသိသေးဘူးအသက်ရှင်လို့ရှင်သူ့ကိုကယ်တင်ပြီးတော့ငါသူ့ကိုရှင်ဘရင်ဖြစ်ပြန်တင်မြောက်ပြီးသူ့ကိုငါခါစားပြီးတော့တိုင်းပြည်အတွက်လုပ်ငန်းလုပ်မယ်ဆိုပြီးတော့လာပြီးတော့ဆက်တဲ့ရှင်ဘရင်ရဲ့စီစဉ်ရာထူးတွေကိုပယ်ချပစ်လိုက်ပြီးတော့ကျေးဇူးတရားကိုနားလည်တဲ့တစ္ဆာမေတ္တာတရားကိုဥထိပ်ထားခဲ့တယ်။အဲ့ဒီကျန်စစ်သားရဲ့စကားကလည်းယနေ့တိုင်သိပ်ပြီးတော့မုံမြတ်တဲ့ဥဒန်းထိုးနိုင်တဲ့စကားဖြစ်သွားတယ်တဲ့။ကျန်စစ်သားကသိပ်ပြီးတော့တူယူဖို့ကောင်းတယ်ပေါ့။ဘုန်းကြီးတို့စဉ်းစားကြည့်လေအလောင်းစီသူမင်းကြီးဆိုလို့ရှိရင်လည်းပဲသူတည်ခဲ့တဲ့ရွှေကူကြီးဖရာတဲ့မှာသူ့ရဲ့သားဖြစ်တဲ့နရသူကတေဂာနီမှာအဝတ်နဲ့ဖိသက်ပြီးတော့တည်သွားရတယ်။အဲ့တော့ဗကံခေတ်ကိုလေ့လာလိုက်လို့ရှိရင်အဖေနဲ့သားဟာရှင်ပြန်စည်းစိမ်ရာရေးဆိုရင်ဒါကလည်းဖေတက်ချင်တတ်မှာပဲညီကိုရင်းရင်းလည်းပဲတက်ချင်တတ်မှာပဲဒီလိုခေကြီးတဲ့မှာကျန်စစ်သားကဘာမှဆွေမျိုးမတော်တဲ့ဆိုလူမင်းကိုနောယထာမင်းကြီးရဲ့ကျေးဇူးတွေကိုစောင့်တည်ပြီးတော့ဒီပစ္စည်းဥစ္စာဆိုတဲ့အင်မတန်မွန်မြတ်တဲ့စည်းစိမ်နန်းစည်းစိမ်ရှင်ပြန်စည်းစိမ်ကြီးကိုလက်လွတ်ပြီးတော့စေနာမေတ္တာတစ္ဆာတရားကိုဥထိပ်ထားသွားတယ်ဆိုတာဘုန်းကြီးတို့ဒါမြန်မာတမိုင်းမှာသိပြီးတော့ကြီးညိုစရာကောင်းတဲ့အချက်တစ်လက်ပေါ့အဲ့တော့ကိုယ့်ရဲ့သားသမီးတွေကိုအဲ့လောက်ကြီးမဖြစ်တော့မှစီပွားဥစ္စာဆိုတာတန်ဖိုးဖြတ်လို့ရတယ်မေတ္တာတစ္ဆာဆိုတာတန်ဖိုးဖြတ်လို့မရဘူးအဲ့တော့လူမွဲရင်မွဲပြီးစေနာမေတ္တာမမွဲအောင်ဆိုတဲ့ဒီလိုစိတ်တက်လေးတွေပြုပြင်ပေးပြီးဆိုရင်အဲ့ဒီမိဘတွေကတာဝန်ကျေးပြီတဲ့မာတလီတဲ့ငါရှိခိုးပူဇော်တဲ့အမျိုးသားမျိုးသမီးဆိုတာအဲ့ဒီလိုမိဘဖြစ်ရင်လည်းပဲသားသမီးကိုစောင့်ရှောက်တဲ့သားသမီးဖြစ်ရင်လည်းမိဘကိုကျေးဇူးဆက်တဲ့ဒီလိုမျိုးသားမျိုးသမီးတွေကိုရှိခိုးပူဇော်တာပါဆိုပြီးတော့တရားမင်းကပြောလိုက်တယ်ပေါ့အဲ့တော့ပထမချက်ကကုသိုလ်ကောင်းမှုလုပ်တဲ့မျိုးသားမျိုးသမီး။နံပါတ်2ချက်ကကိုခြင်းတရားကိုစွန့်အားရှိသမျှစောင့်ရှောက်တဲ့မျိုးသားမျိုးသမီး။နံပါတ်3ကဖရာတရားတန်ခါကလွဲပြီးတော့ကျန်းသားတွေကိုမုံမုံမြက်မြက်မထားဘဲနဲ့ယတနာ3ပါးကိုသာချီးကပ်တဲ့မျိုးသားမျိုးသမီး။နံပါတ်4ကမိဘချင်းနဲ့သားသမီးကိုစောင့်ရှောက်သားသမီးချင်းနဲ့မိဘကိုကျေးဇူးတုံ့ပြန်တဲ့သားသမီး။အဲ့ဒီလိုပုံပုံမျိုးတွေကိုငါရှိခိုးပူဇော်တာပါဆိုပြီးတော့တရားမင်းကနောက်ဆုံးပြောလိုက်တယ်ပေါ့။အဲ့တော့အားလုံးသက်သာဓမ္မတွေကလည်းပဲဒီတရားကိုနာယူပြီးတဲ့အခါမှာမြတ်စွာဘုရားကလည်းပဲတည်ပြီးတော့ငါတို့လည်းပဲအဲ့ဒီလိုတရားမြတ်တဲ့သူတော်ကောင်းတွေလေးမြတ်တဲ့ပုဂ္ဂိုလ်တို့ဖြစ်အောင်ကြိုးစားမယ်။ဘာမှမဟုတ်တဲ့လောကီလူချင်းချင်းဘယ်သူကဘာရာထူးကြတဲ့ဒါတွေကိုအားကျမယ်ဆိုဟောဒီတရားမြတ်တဲ့သူတော်ကောင်းတွေအားကျတဲ့မျိုးသားမျိုးသမီးမျိုးဖြစ်အောင်ကြိုးစားမယ်ဆိုရင်ဘုန်းကြီးတို့နိဗ္ဗာန်နဲ့ဤသွားတယ်လို့ဒါလေးကိုသဘောပေါက်စေချင်တယ်ပေါ့။အဲ့တော့မာတလီကဘာပြောလဲဆိုတော့အော်တဲ့တရားမင်းရှိခိုးကိုကိုယ်တဲ့တန်ဃာတော်ရှင်မြတ်တွေလူပုဂ္ဂိုလ်တွေဆိုတာဒီလိုပါလားဒါတွေကအမျက်ဆုံးဖြစ်တယ်လားအဲ့တော့ငါလည်းပဲယနေ့ရက်စပြီးတော့တရားမင်းလူပဲတန်ဃာတော်ရှင်မြတ်တွေကိုရှိခိုးပူဇော်မယ်တရားမင်းလူပဲလူပြည်ကသူတော်ကောင်းဖြစ်တဲ့မျိုးသားလေးတွေအမျိုးသမီးတွေကိုလည်းပဲငါရှိခိုးပူဇော်တော့မယ်ဆိုဆုံးဖြတ်လိုက်တယ်အဲ့တော့ပြီးလဲပြီးတော့တရားမင်းနဲ့မာတလီကယထာဘုတ်တက်ပြီးတော့ဥယျာဉ်ထဲကိုထွက်သွားကြတယ်တဲ့အဲ့တော့ဒီတရားကိုဘုန်းကြီးကပြန်လဲပြီးတော့ဘုရားရှင်ဟောကြားတော်မူခဲ့တဲ့အချိန်ဟောပြီးပြီပေါ့ယနေ့ဆွမ်းတကာဥမြင့်လည်းဆွမ်းတကာမှာဓမ္မမြင့်တဲ့ကောအလုံးပြိတ္တကိုဒါဓမ္မဒါနလက်ဆောင်ပေးပါတယ်ဒီတရားကိုနာယူပြီးတော့ကိုယ့်ကိုယ်ကိုလည်းပဲသူတော်ကောင်းများဖြစ်အောင်ကြိုးစားနိုင်ကြပါစေသူတော်ကောင်းများဖြစ်ပြီးတကလားသူတော်ကောင်းတွေတွားရဖြစ်တဲ့နိဗ္ဗာန်ကိုမဉ္ဉံဖွဉ္ဉံဖြင့်ပြင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းအဲ့ဒီလိုနိဗ္ဗာန်ကိုရည်မှန်းပြီးတော့ရည်စက်ကြမယ်အာလုံးသောပရိသတ်တွေကလည်းပဲလက်အုပ်ချီးပြီးတော့လိုက်ဆိုကြနော်